Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်2019ခုနှစ်နိုဝင်ဘာလ28ရက်တနင်္လာနေ့မနက်ဖြန် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3240နဲ့49ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းမလိုက်ပါ။ဒီမနက်မှာထွက်ချက်တဲ့သတင်းတွေကတော့အီဂျစ်နိုင်ငံကဆူဖီမွတ်စလင်တွေဟာတမန်တော်မူဟာမက်ရဲ့မွေးနေ့ပွဲကိုတောက်ချန်နေ့မှာကျင်းပမယ်လို့ပြောပါတယ်။အလာဘားမားပြည်နယ်အထက်လွှတ်တော်ယူကော့ပွဲအတွက်တမရထရောင်းကသူ့ရဲ့သဘောထားကိုပြောကြားလိုက်ပါတယ်။ပွေဟမ်းမင်းကြီးဖရန်စစ်ဟာ၄ရက်ကြာခီးစဉ်အတွက်မြန်မာနိုင်ငံကိုဒီကနေ့ရောက်မှာဖြစ်ပါတယ်။ဒီလိုထွက်ချက်တဲ့သတင်းတွေကိုကိုကျော်ကျော်သိနေအတူတင်ပြပေးသွားပါမယ်နော်
။အခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ဒီနေ့နေကင်းပိုင်းမှာမြန်မာနိုင်ငံကိုရောက်လာတော့မဲ့ပုတ်ရဟမင်းကြီးကသူခီးစဉ်မတိုင်မီပြောခဲ့တဲ့မိန်ကုန်းနဲ့အတူခုလိုနားဆင်ရပါမယ်
။ Questa sera inizierò il viaggio apostolico in Myanmar e Bangladesh. Vi chiedo di accompagnarmi
con Myanmar e Bangladesh လူတွေနဲ့တွေ့ဆုံမှုဟာမေတ္တာတရားနဲ့မျှော်လင့်ခြင်းတွေရဲ့သင်္ကေတဖြစ်တယ်လို့မိန့်ကြားချက်နဲ့အတူနားဆင်ကြရမှာပါ။မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမှာတော့နေစားဒေတာကတရားမဝင်ကုန်သွယ်စီစစ်မှုတွေကိုဘလို့အရေးယူကြိုင်တွယ်တင်တယ်လဲဆိုတာစီးပွားရေးအကြံပေး NRD စီးပွားရေးအကြံပေးအဖွဲ့ဝင်တဦးနဲ့ VOA ရဲ့တည်သက်ဆွေးနွေးခန်းကိုနားဆင်ကြရမှာဖြစ်ပါရဲ့ရှင်ဒီလိုစီစဉ်တွေမတိုင်ခင်အခုရင်ဆုံးတနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပေးပါမယ်ရှင
်ဤကျနိုင်ငံစာနိုင်ဒေတာမှာရှိတဲ့ဘလီချောင်းတစ်ခုမှာဝတ်ပြုဆူတောင်းနေကြသူတွေကိုအကြမ်းဖက်သမားတွေကဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း305ဦးသေဆုံးပြီး128ယောက်လောက်ထိခိုက်ဒဏ်ရာရခဲ့တဲ့လောက်ကျန်တပ်ဖြတ်ခံရမှုကြောင့်တန်းပြည်မှာဝမ်းနည်းပူဆွေးမှုတွေဖြစ်ပေါ်နေပေမဲ့နှစ်စဉ်ကျင်းပမယ်ဖြစ်တဲ့တမန်တော်မူဟာမက်ရဲ့မွေးနေ့ပွဲတော်ကိုစီစဉ်ထားတဲ့အတိုင်းကျင်းပသွားမယ်လို့ဆူဖီမွတ်စလင်တွေကပြောကြားလိုက်ပါတယ်။တောက်ကြနေမှာဖြစ်သွားခဲ့တဲ့အဲ့ဒီတိုက်ခိုက်မှုကိုဘယ်သူပြုလုပ်ခဲ့တယ်ဆိုတဲ့ထုတ်ဖော်ပြောဆိုသူတော့မရှိသေးပါဘူး။ဒါပေမဲ့ဆူဖီမွတ်စလင်တွေအနေနဲ့အယ်ရာဒာဘလီကျောင်းမှာဝတ်ပြုဆူတောင်းခဲ့ကြတဲ့အတွက်သူတို့ကိုအဲ့ဒီလိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်နိုင်တယ်ဆိုပြီးအီဂျစ်ပြည်သူအများစုကယုံကြည်နေကြပါတယ်။ဆူဖီမွတ်စလင်တွေဟာအစ္စလာမ်ဘာသာအတွင်းလျှို့ဝှက်တဲ့ဂိုင်းအဖွဲ့အဖြစ်ရှုမြင်ခံရသူတွေဖြစ်ပြီး IS အစ္စလာမစ်စစ်သွေးကြွတွေကလည်းသူတို့ဟာဒိဋ္ဌိတွေဖြစ်တယ်လို့ရှုမြင်ပါတယ်။တမန်တော်မိုဟာမက်ရဲ့မွေးနေ့ကိုလာမဲ့တောက်ကြနေမှာကိုင်ရိုမြို့မှာရှိတဲ့အစ္စလာမ်ဘာသာအတွက်အီဂျစ်နိုင်ငံအတွင်းတကူအကြီးဆုံးဘလီတစ်ခုဖြစ်တဲ့အယ်ဟူဆိန်ဘလီအပါအဝင်နိုင်ငံတဝမ်းမှာကျင်းပသွားမှာဖြစ်ကြောင်းဆူဖီဂိုင်းဝင်တွေကပြောပါတယ်ဝတ်ပြုဆုထားမှုကိုဥဆောင်တဲ့ဘာသာရေးဆရာကသူတရားဟောမဲ့အစီအစဉ်စကနီးမှာဖြစ်သွားခဲ့တဲ့အဲ့ဒီလှုပ်ကြံတက်ဖြတ်မှုမှာတည်ဆုံသွားကြသူတွေအတွက်၃ရက်ကြာဝမ်းနည်းခြင်းအထိတ်မှကျင်းပဖို့အီဂျစ်သမ္မတအဗ်ဒယ်ဖတာအယ်စီစီကညွှန်ကြားချက်ထုတ်ပြန်ထားပါတယ
်အယ်လာဘားမားပြည်နယ်မှာကျင်းပမဲ့တက်လွတ်တော်မှတနင်္လာအတွက်အထူးရွေးကောက်ပွဲနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာအပြင်းထန်ဝင်ရောက်ပြောဆိုပါတယ်ဒီမိုကရက်ပါတီကထက်လွတ်တော်မလောင်ဒေါက်ဂျုန်းစ်သာနောက်လာရွေးကောက်ပွဲမှာအရွေးခံရရင်ပါတီခေါင်းဆောင်တွေရဲ့ရုပ်သေးရုပ်ဖြစ်မဲ့လွတ်တော်အမတ်တူဖြစ်လိမ့်မယ်ဆိုပြီးသမရကတိုက်ခိုက်ဝေဖန်ပါတယ်ရီပပလီကန်ထက်လွတ်တော်မလောင်ရိုင်မိုးနဲ့ပတ်သက်လို့တော့ Twitter မှာသူရေးတာတွေတဲ့သမရကထည့်ပြောမထားပါဘူးရိုင်မိုးဟာလွန်ခဲ့တဲ့နှစ်40သူ့အသက်30ကျော်အရွယ်ပြည်နယ်ရှေ့နေတူဦးဖြစ်နေချိန်က10ကျော်သက်မိန်းကလေးနှစ်ဦးကိုလိန်ပိုင်းမတော်မတရားပြုမှုခဲ့ပြီးတခြား10ကျော်သက်မိန်းကလေးတွေကိုချိန်တွေ့ဖို့ကြိုးစားခဲ့တယ်ဆိုပြီးဆွဆွဲခံထားရတာပါဒါပေမဲ့ဖက်ဒရယ်အစိုးရရှိနေအောင်တူဖြစ်တဲ့ဒီမိုကရက်အမလောင်ဂျုံးစာလွှတ်တော်တွင်ဒီမိုကရက်ထိပ်တန်းခေါင်းဆောင်တွေဖြစ်တဲ့အထက်လွှတ်တော်မှချော့စ်ရှူမာနဲ့အောက်လွှတ်တော်မှနန်စီပလိုစီတို့ကိုတစ်ဆာခံမဲ့သူဖြစ်တယ်လို့သမ္မတထရမ့်ကဝေဖန်ပါတယ်ဒီဇင်ဘာလ12ရက်နေ့လို့မှအထူးရွေးကောက်ပွဲဟာအဲ့ဒီပြည်နယ်အထက်လွှတ်တော်မှဖြစ်ကနေရှေ့နေချိုးဖြစ်သွားတဲ့ Jeff Sessions ရဲ့ကြံတဲ့အထက်လွှတ်တော်တန်တန်း3နှစ်စာလက်လက်နေရာအတွက်ရွေးချယ်ရမှာဖြစ်ပါတယ်
ကျူဘာနိုင်ငံမှာဒေသန္တရအုပ်ချုပ်ရေးဆိုင်ရာရွေးကောက်ပွဲတွေကျင်းပနေပါတယ်။ဒါဟာကွယ်လွန်သူကျူဘာခေါင်းဆောင်ဟောင်ဖီဒဲကက်စတိုရဲ့အုပ်ချုပ်မှုရန်တရားကိုအဆုံးသတ်စေမဲ့ပထမဆုံးရွေးကောက်ပွဲလည်းဖြစ်ပါတယ်။လက်ရှိအာဏာရကွန်မြူနတီပါတီကကြီးကြပ်ဆောင်ရွက်တဲ့ဒီရွေးကောက်ပွဲတွေကိုတော့ခေါင်းဆောင်ဟောင်ကက်စတိုကွယ်လွန်ခြင်းတစ်နှစ်ပြည့်ပြီးနောက်တစ်နှစ်မှာကျင်းပတာလည်းဖြစ်ပါတယ်။ကောင်စီနေရာပေါင်း12,500တဲ့အတွက်တနင်္ဂနွေနေ့ကကျင်းပတဲ့ဒီရွေးကောက်ပွဲတွေမှာအတိုက်ခံကိုယ်စားလှယ်တဦးတယောက်မှပါဝင်ခြင်းမရှိပေမဲ့မဆနာရှင်နဲ့အနေနဲ့ရကျေးစုဝဲတွေကနေတခဲနဲ့ရွေးချယ်လိုက်ကြတဲ့ကိုယ်စားလှယ်ပေါင်း3,000တဲကနေမိမိကြိုက်နေတဲ့အရာကိုယ်စားလှယ်ကိုမဲပေးရွေးချယ်ခွင့်ရှိကြမှာဖြစ်ပါတယ်ဒီဒေသန္တရရွေးကောက်ပွဲတွေဟာတင်းကျပ်စွာထိန်းချုပ်ထားတဲ့ကျူဘာနိုင်ငံတွေကတခုသောတည်းရဲ့ရွေးချယ်တင်မြောက်တဲ့ရွေးကောက်ပွဲဖြစ်ပါတယ်ဒီနေရာကမှတဆင့်ပို့ပြီးအဆင့်မြင့်တဲ့အစိုးရအဖွဲ့နေရာတွေအတွက်ရွေးချယ်ကြမှာလည်းဖြစ်ပါတယ်လက်ရှိသမ္မတရာဟုကက်စတိုနေရာမှာအစားထိုးတာဝန်ထမ်းဆောင်မဲ့ခေါင်းဆောင်တစ်ကိုတော့ဖေဖော်ဝါရီလမှာကျင်းပဖို့ရှိတဲ့စီရင်စုနဲ့ပြည်သူ့လွတ်တော်ရွေးကောက်ပွဲတွေကနေအဆုံးဖြတ်ပေးလိမ့်မယ်လို့မျှော်လင့်ရပါတယ်
ပါကစ္စတန်စစ်ဖက်ကြီးကဲဟောင်းတအူးကိုတမူးဖြစ်ခန့်ထားပြီးဆော်ဒီအာရေဗျကဦးဆောင်တဲ့မွတ်စလင်စစ်ဖက်ညွန်ပေါင်းအဖွဲ့တစ်ဖွဲ့ကိုတရားဝင်ဖွဲ့စည်းလိုက်ပါပြီ။အဲ့ဒီအဖွဲ့မှာပါဝင်တဲ့နိုင်ငံတွေကအကာအဝေးဝန်ကြီးတွေတက်ရောက်တဲ့ဖွင့်ပွဲအစည်းအဝေးကိုရီယတ်မြို့မှာတနင်္ဂနွေနေ့ကကျင်းပခဲ့ပါတယ်။အကြံဖက်ဝါဒတံပြန်နေနေရေးအစ္စလာမစ်စစ်ဖက်ညွန်ပေါင်းအဖွဲ့ IMCTC အစည်းအဝေးကိုဆော်ဒီအင်ရှိမင်းသားလည်းဖြစ်အကာအဝေးဝန်ကြီးလည်းဖြစ်တဲ့မိုဟာမက်ဘင်ဆော်မန်ကဖွင့်ပေးပါတယ်။ဆွန်နီမွတ်စလင်အများစုနိုင်ငံ40တနိုင်ငံရဲ့အစ္စလာမ်ညွန်ရေးညွန်ပေါင်းအဖွဲ့ဟာကမ္ဘာလုံးဆိုင်ရာအကြံဖက်ဝါဒနဲ့အကြံဖက်အစွန်းရောက်ဝါဒနေနေရေးတနိုင်ငံချင်းစီရဲ့ကြိုးပမ်းချက်တွေကိုညှိနှိုင်းပေါင်းစပ်ပြီးမှဖြစ်တယ်လို့တရားဝင်ထုတ်ပြန်ချက်တခုမှဖော်ပြထားပါတယ်။ IMCTC ရဲ့ပထမဆုံးတက်မှုအဖြစ်ပါကစ္စတန်စစ်ဖက်အကြီးအကဲဟောင်းရာဟီရှရီဖ်ကိုခန္ဓာလိုက်တာကြောင့်ဒီညွန်ပေါင်းအဖွဲ့ဖွဲ့တဲ့ကိစ္စကိုအထူးသဖြင့်ပါကစ္စတန်မှာအဓိကဆွေးနွေးညှိနှုံးတာတွေရှိနေပါတယ်။ဆော်ဒီဦးဆောင်တဲ့ဒီဖွဲ့ဖွဲ့တာကိုထောက်ခံသူတွေကဒါကိုနေတူအဖွဲ့လို့မွတ်စလင်နိုင်ငံတွေရဲ့အဖွဲ့တစ်ဖွဲ့အဖြစ်ပြောဆိုကြပါတယ်။ဒါပေမဲ့ပါကစ္စတန်ကလူတွေရဲ့ပါဝင်ဝေဖန်သူတွေကတော့အဖွဲ့ရဲ့ရည်မှန်းချက်တွေကိုမေးခွန်းထုတ်နေကြပြီးပြိုင်ဘက်ရှီးယားမွတ်စလင်နိုင်ငံတွေဖြစ်တဲ့အီရန်၊ဆီးရီးယားနဲ့အီရတ်တို့ကိုရင်ဆိုင်ဖို့ဖွဲ့တဲ့ဂိုင်းဂနအခြေခံအဖွဲ့တစ်ဖွဲ့အဖြစ်မြင်ကြပါတယ်ခင်ဗျာ
။ UAE ဘရီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါတရင်တွေကိုဆက်လက်ကျင်းညာပေးနေပါတယ်ခနပိုယဟမင်းကြီးဖရန်စစ်ဟာဒီကနေ့တနင်္လာနေ့မှာမြန်မာနိုင်ငံကိုပထမဆုံးအကြိမ်ရောက်ရှိမှာဖြစ်ပါတယ်။ပိုယဟမင်းကြီးဟာမြန်မာနိုင်ငံမှာနိုဝင်ဘာ28ရက်နေ့ကနေ30ရက်နေ့အထိ၄ရက်ကြာနေထိုင်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာရှိနေစဉ်အတွင်းနိုဝင်ဘာ28ရက်နေ့မှာသမရဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမြေအောင်လိုင်းတို့နဲ့နေပြည်တော်မှာတွေ့ဆုံမှာဖြစ်တယ်လို့29ရက်နေ့မှာတော့ကက်သလစ်ဘာသာဝင်တွေအပါအဝင်သူ့ကိုဖူးမြင်ဖို့ရောက်လာကြမဲ့ပြည်သူအများနဲ့ရန်ကုန်မြို့ကြက်ကစားကွင်းမှာတွေ့ဆုံမဲ့ဝတ်ပြုဆုတောင်းပွဲအခမ်းအနားကျင်းပဖို့ရှိပါတယ်။နိုဝင်ဘာလ30ရက်နေ့မှာတော့စိန့်မယ်ရီဖျားကျောင်းမှာတွေ့ဆုံပွဲပြုလုပ်သွားမှာဖြစ်ပါတယ်။အဲဒီနောက်မှာတော့ပိုယဟမင်းကြီးဟာမြန်မာပြည်ကထွက်ခွာပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုခရီးဆက်မှာပါ။ဘင်္ဂလားဒေ့ရှ်မှာလည်းအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံတာဝတ်ပြုဆုတောင်းတာတွေအပြင်အဲဒီမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တချို့နဲ့လည်းတွေ့ဆုံမဲ့အကြောင်းဗာတီကန်နန်းတော်ကသတင်းထုတ်ပြန်ထားပါတယ်။ဒီအကြောင်းပြည့်စုံကိုတော့သတင်းတွေပြီးမှဆက်လက်တင်ပြပေးသွားပါမယ်ခင်ဗျာ။
မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတဲ့ဒုက္ခသည်အရေအတွက်နေ့စဉ်နဲ့အမျှပိုများလာတဲ့အတွက်စာနာရိတ်ခါပြတ်တော့မဲ့အရေဒုက္ခသည်တွေစိုးရိမ်နေကြပါတယ်။ကလေးတွေအတွက်စံနှစ်ခွက်ရတယ်ဆိုရင်အားလုံးအတွက်လက်တဆုပ်စာလောက်စားစရာကိုပေးနိုင်ပါသေးတယ်။စံလည်းမရဘူး၊တခြားအကူအညီလည်းမရဘူး။ခင်မွန်းပြည်သူကလည်းဒုက္ခသည်စခန်းအပြင်ဘက်ထွက်ပြေးအလုံးမလုံးရဘူးဆိုရင်ရှိတဲ့အနေချင်းလေးနဲ့ပဲရအောင်ရှင်သန်ရပါတယ်။အခက်အခဲအများကြီးရှိနေပါတယ်လို့ကလေး၅ယောက်မိခင်ဒုက္ခသည်တူကရိုက်တာသတင်းဌာနကိုပြောပါတယ်။ဒုက္ခသည်တွေကိုနေရာရင်းပြန်ပို့ရေးသဘောတူညီချက်တခုကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့အကြားနိုဝင်ဘာလ24ရက်တောက်ကြာနေ့ကလက်မှတ်ရေးထိုးခဲ့ပြီးဖြစ်ပေမဲ့လည်းနောက်ထပ်ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ကိုရောက်လာနေစေပါအလုတ်ကံမရှိတဲ့ဒုက္ခသည်တွေဟာအနီးအနားကတစ်ပင်တစ်ကိုင်းချောက်တွေကိုလိုက်ကောက်ပြီးထင်းအဖြစ်ရောင်းစားကြပါတယ်ဒုက္ခသည်များပြားဟာအကူအညီပေးအဖွဲ့တွေကပေးတဲ့စာနာရိတ်ခါအကူအညီတွေပေါ်မိခိုအားထားနေရတာပါစံတအိတ်ဒါမှမဟုတ်ချက်ပြုတ်ဖို့စီတစ်ခွက်ရဖို့နိုင်ပေါင်းများစွာတန်းစီစောင့်ကြရပါတယ်
တရုတ်အစိုးရကဆောင်ရွက်နေတဲ့ Belt and Road ခေတ်သစ်ပိုလန်မကြီးရဲ့တစိတ်ဒေသဖြစ်တဲ့ရထားလမ်းစီမံကိန်းဟာထိုင်းနိုင်ငံဘက်ကယုံကြည်မှုမရှိတဲ့အတွက်နှောင့်နှေးကြံ့ကြာနေရတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံမှာတိစောက်ဖို့ရှိတဲ့မြန်နှုံးမြင့်ရထားလမ်းကိုအများပြည်သူတွေရဲ့စန့်ကျင်ကန့်ကွက်မှုတွေနှောင့်နှေးကြံ့ကြာမှုတွေကြောင့်မဆနိုင်ပဲဖြစ်နေတဲ့စီမံကိန်းကိုစတင်နိုင်မှုတရုတ်နိုင်ငံကမျှော်လင့်နေတာပါ။ကုန်ကျငွေအမေရိကန်ဒေါ်လာ 9.1 ဘီလီယံရှိမဲ့ဒီပူးတွဲစီမံကိန်းစနိုင်ရေးအတွက်နောက်ဆုံးတင့်နေတဲ့အချက်ကတော့တဘာဝပတ်ဝန်းကျင်ထိခိုက်မှုရှိမရှိလေလာတုံးတက်ရေးစီရင်ခံချက်ပြည်မြောက်ရေးဖြစ်ကြောင်းထိုင်းအစိုးရစီးပွားရေးနဲ့ကုန်သွယ်ဆိုင်ရာအကြံပေးအဖွဲ့ရုံးကတရုတ်ကောင်စီဝန်လျန်ရှောင်ကွန်းကပြောပါတယ်ကုန်သွယ်မှုပတ်ဝန်းကျင်ဆိုင်ရာလေလာဆန်းစစ်မှုတွေကိုနိုဝင်ဘာလအတွင်းပြည်မြောက်နိုင်လိမ့်မယ်လို့နိုင်ငံငံစလုံးကယုံကြည်ထားကြောင်းဒီကိစ္စပြည်မြောက်ရေးမှာထိုင်းနိုင်ငံဘက်ကနောက်နေတဲ့အတွက်ဖြစ်ကြောင်းဆန်းစစ်မှုတွေပြီးသွားရင်တော့တခြားကြံ့ကြာစရာအကြောင်းမရှိတော့ကြောင်းဘန်ကောက်မြို့မှာသူကပြောပါတယ်မြန်မာ့မြန်ရထားလမ်းတိစောက်မှုကိုနိုဝင်ဘာလအတွင်းစတင်နေလိမ့်မယ်လို့နိုင်ငံစလုံးကအစိုးပိုင်းမှာပြောထားတာပါဒါပေမဲ့တဘာဝပအောင်ချင်းထိခိုက်မှုနဲ့ဆိုင်တဲ့လေလာဆန်းစစ်ချက်တွေလှုပ်ဆောင်ရေးထောက်ခံချက်ရနိုင်မှုစောင့်နေရတဲ့အတွက်လို့ဆိုပါတယ်ရထားလမ်းစီမံကိန်းစတင်နိုင်ရေးအတွက်အချိန်ကျန်ကြတာကုန်ကျစရိတ်များတာပွင့်လင်းမြင်သာမှုမရှိတာတွေကြောင့် train to nowhere ဘယ်မှမရောက်တဲ့ရထားလမ်းဆိုပြီးစန့်ကျင်သူတွေကဝေဖန်ပြောဆိုနေကြပါတယ
်အင်ဒိုနီးရှားနိုင်ငံဘာလီကျွန်းကအာဂုံမီတော့ဟာတရင်တစ်ပတ်တော့မချားတဲ့အချိန်တွင်စနေနေ့ညနေပိုင်းကဒုတိယကြိမ်ပေါက်ကွဲပြီးတဲ့နောက်ပိုင်းတနင်္ဂနွေနေ့မှာတော့ဘာလီကျွန်းကိုလေယာဉ်ခီးစဉ်တွေပြန်သွားနေပါပြီ။မီးတောင်ပေါက်ကွဲတာကြောင့်ဘာလီကျွန်းကနေ ဩစတြေးလျ၊နယ်သာလန်နဲ့မလေးရှားတို့ကိုသွားမဲ့လေယာဉ်ခီးစဉ်တွေကိုစနေနေ့ညနဲ့တနင်္လာနေ့မနေ့အစောပိုင်းတွေမှာဖျက်သိမ်းတာဒါမှမဟုတ်လမ်းကြောင်းပြောင်းပြန်တန်းတာတွေလုပ်ခဲ့ရပါတယ်။တနင်္လာနေ့မနေ့ပိုင်းမှာအခြေအနေကိုဆန်းစစ်လေ့လာခဲ့တယ်လို့လေယာဉ်ခီးစဉ်ပြန်ဆနေတဲ့ Qantas, Jetstar နဲ့ Virgin လေကြောင်းလိုင်းတွေအပါအဝင်လေကြောင်းလိုင်းအများအပြားကပြောပါတယ်။မီးတော်ကနေကောင်းကင်အထက်ပေ4900ကျော်အမြင့်ထိအမဲရောင်ပြောင်မုံတွေနဲ့ချော်ကြီးတွေပေါက်ကွဲထွက်ခဲ့ပြီးတဲ့နောက်လေယာဉ်ခီးစဉ်တွေထိခိုက်ခဲ့တာပါ။နောက်ဆုံးပေါက်ကွဲမှုကနေထွက်လာတဲ့ပြောင်မုံတူကြီးဟာနိုဝင်ဘာလ21ရက်အင်္ဂါနေ့ပထမအကြိမ်မီးတော်ပေါက်ကွဲတုန်းကထွက်တဲ့ပြောင်မုံတူတဲ့ပနာမပူကြီးမာတယ်လို့အင်ဒိုနီးရှားသဘာဝဘေးရန်တွေရော်ဘာသက်သာရေးအေဂျင်စီကပြောပါတယ်ခင်ဗျာ Direct from Washington The Voice of
America VOA 2019ခုနှစ်နိုဝင်ဘာလ29ရက်တနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုက်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာပေးခဲ့ကြတာပါ VOA ရဲ့တန်လှန့်အစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာရော VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာရောတပြိုင်တည်းဖန်ယူနိုင်နိုင်ကြပါရဲ့ရှင်အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့ပထမဆုံးပုတ်ရဟန်းမင်းကြီး Francis ရဲ့မြန်မာပြည်ခရီးစဉ်ကိုပြောပြပေးမှာပါပေါ်ရမင်းကြီးဖရန်စစ်ဟာပေါ်ရဟန်းမင်းတပါးအနေနဲ့မြန်မာနိုင်ငံရဲ့ကိုပထမဆုံးခီးစဉ်ဖြစ်ဒေသစံတော်ချိန်တနင်္ဂနွေနေ့ညနေပိုင်းမှာဗာတီကန်နန်တော်ကနေထွက်ခွာသွားပါပြီ။မြန်မာစံတော်ချိန်နေ့လယ်တနာရီဝန်းကျင်မှာရန်ကုန်လေစိတ်ကိုပေါ်ရဟန်းမင်းကြီးရဲ့လေယာဉ်ဆက်ရောက်ပါလိမ့်မယ်။သူခီးစဉ်တွင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကလူထုတွေနဲ့တွေ့ဆုံမှုဟာမြတ်တာတရားနဲ့မျှော်လင့်ချက်တွေရဲ့သင်္ကေတဖြစ်တဲ့အကြောင်းခီးမထွက်ခင်တနင်္ဂနွေနေ့ကဗာတီကန်နန်တော်ဝတ်ပြုဆုတောင်းပွဲမှာပေါ်ရဟန်းမင်းကြီးကမင်ကြားခဲ့ပါတယ်။ကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ရဟန်းမင်းကြီးရဲ့ခီးစဉ်နဲ့ပတ်သက်ပြီးမတ်အင်ဂျင်နိုင်ကအပြည့်စုံတင်ဆက်ပေးထားပါတယ်ရှင်
။ကက်သလစ်ပုပ်ရဟန်းမင်းကြီး266ပါးမြောက်ဖြစ်တဲ့ပုပ်ရဟန်းမင်းကြီး Francis ဟာမြန်မာနိုင်ငံကိုပုပ်ရဟန်းမင်းကြီးတွေထဲမှာပထမဆုံးအချိန်တမိုင်းဝင်ခီးစဉ်ဖြစ်ကြွားရောက်လာတာဖြစ်ပါတယ်။ခီးစဉ်မစတင်ခင်တနင်္ဂနွေနေ့ကဗာတီကန်နန်တော်မှာအီဂျစ်နိုင်ငံဗလီတစ်ခုကိုတောက်ကြနေကအကြမ်းဖက်တိုက်ခိုက်မှုအတွင်းသေဆုံးထိခိုက်ဒဏ်ရာရသူတွေအတွက်ဝတ်ပြုဆုတောင်းပွဲကျင်းပရမှာသူ့ရဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံခီးစဉ်ကိုမကြာခင်စတင်တော့မှာဖြစ်တယ်လို့ပုံရဟန်းမင်းကြီးကထောင်ထဲချီတဲ့ဝတ်ပြုဆုတောင်းသူတွေကိုအခုလိုမိန့်ကြားခဲ့ပါတယ
်။ Questa sera inizierò il viaggio apostolico in Myanmar e Bangladesh.Vi chiedo di accompagnarmi con la
preghiera. ဒါနာပြုခီးစဉ်ဖြစ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုသွားဖို့ဒီကနေ့ညမှာစတင်ထွက်ခွာဖို့ရှိပါတယ်။ခီးစဉ်အတွက်မိမိနဲ့အတူတကွဆူတောင်းပေးကြဖို့ပန်ကြားလိုပါတယ်။ဒါမှသာအဲ့ဒီနိုင်ငံတွေကလူလူနဲ့မိမိရဲ့တွဲဆုံမှုဟာဒုဦးနဲ့ဒုဦးနှီးစပ်မှုနဲ့မျှော်လင့်ခြင်းတွေရဲ့သင်္ကေတဖြစ်လာနိုင်မှာဖြစ်ပါတယ်။ပျော်ရွှင်သောတနင်္ဂနွေဖြစ်ပါစေလို့ဆုမွန်ကောင်းပြုလိုက်ပါတယ်။မိမိအတွက်ဆူတောင်းပေးကြဖို့လည်းမမေ့ကြပါနဲ့လို့ပန်ကြားပါရစေ။
ဒီကတဲ့သတင်းပတ်အတွင်းသူ့ရဲ့ခီးစဉ်ပြင်ဆင်မှုနဲ့ပတ်သက်လို့ဗာတီကန်နန်တော်ကထုတ်ပြန်တဲ့ပုပ်ရဟန်းမင်းကြီး Francis ရဲ့ဗီဒီယိုမိန့်ခွန်းမှာလည်းမြန်မာလူထုအားလုံးအပေါ်မေတ္တာတရားနဲ့နှုတ်ခွန်းဆက်သလိုက်ကြောင်းအခုလိုမိန့်ကြားခဲ့ပါတယ
်။ Vengo a proclamare il Vangelo di Gesù Cristo, un messaggio di riconciliazione, di perdono e di pace. La mia visita vuol confermare La comunità cattolica del Myanmar
ယေရှုခရစ်တော်ရဲ့တရားတော်ကိုမွေးကြားဖို့အတွက်လာရောက်မှဖြစ်ပြီးအဲ့ဒါကတော့ပြန်လည်တည်မြတ်ခြင်းခွင့်လွှတ်ခြင်းနဲ့ငြိမ်းချမ်းခြင်းဆိုတဲ့တရားတော်ပဲဖြစ်ပါတယ်။မိမိရဲ့ခီးစဉ်ဟာမြန်မာနိုင်ငံကကက်သလစ်ဘာသာဝင်တွေဖျားသခင်ကိုကိုးကွယ်မှုအပေါ်အမျိုးသားအမျိုးသမီးတိုင်းရဲ့ဂုဏ်သိက္ခာကိုတင်ကြားပြသပြီးမိမိတို့ရဲ့မေတ္တာတရားကိုတခြားလူတွေအတွက်အထူးသဖြင့်အစင်းရဲ့အနွမ်းပါးစုံနဲ့အလွတ်ဆုံးလူတွေအတွက်ဖွင့်ထားပေးဖို့တွင်တင်ဆုံးမတဲ့တရားတော်ကိုအားထုတ်မှုအပေါ်အသိအမှတ်ပြုဖို့ရည်ရွယ်ပါတယ်။
ကမ္ဘာလူသားဘေးဒုက္ခဆိုင်ရာအကျက်အတဲအကြီးမားဆုံးအဖြစ်သတ်မှတ်ခံထားရတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်အရေးရင်ဆိုင်နေရတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကိုတွားရောက်မဲ့သူ့ရဲ့ခီးစဉ်အတွက်လဲပုပ်ရဟန်းမင်းကြီး Francis ဟာကြိုတင်ပြင်ဆင်မှုတွေလုပ်ခဲ့ပါတယ်။အဲ့ဒီတည်းမှာနိုဝင်ဘာလဇန်ပိုင်းကရခိုင်ကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်နဲ့ဗာတီကန်နန်တော်မှာပုပ်ရဟန်းမင်းကြီးတွေ့ဆုံမှုပါဝင်ပါတယ်။ဒီတွေ့ဆုံမှုနဲ့ပတ်သက်လို့ဗာတီကန်ရေဒီယိုနဲ့တွေ့ဆုံမေးမြန်းခန်းအတွင်ကိုဖီအာနန်ပြောကြားရမှာပုပ်ရဟန်းမင်းကြီး Francis ရဲ့မြန်မာနိုင်ငံခီးစဉ်ပေါ်သူ့ရဲ့မျှော်လင့်ချက်နဲ့အတူရခိုင်ပြည်နယ်မှာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးပြန်လည်ရရှိဖို့အခုလိုဖြေကြားခဲ့ပါတယ
် I think his message of reconciliation, his message of compassion and empathy, his message of caring for your brother or sister is extremely important.
ပြန်လည်တည်မြတ်ဖို့တနာကျင်နာမှုနဲ့ဆန္ဒထောက်ထားဖို့လူအချင်းချင်းဆောင်းလျှောက်ဖို့စတဲ့ပုပ်ရဟန်းမင်းကြီးရဲ့အမစကားဟာအလွန်အလွန်ကိုအရေးကြီးပါတယ်။သူ့မှာပြောခွင့်အာဏာရှိနေပါတယ်။ဖြစ်နေခံရသူတွေအတွက်ပုပ်ရဟန်းမင်းကြီးကထုတ်ဖော်ပြောဆိုမှာဖြစ်ပါတယ်။ ဒါပြင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကခေါင်းဆောင်နေနဲ့လည်းတွေ့ဆုံမှာဖြစ်တယ်လို့မြန်မာနိုင်ငံကတခြားအဖွဲ့အစည်းတွေနဲ့လည်းပုံရဟမင်းကြီးတွေ့ဆုံမှာဖြစ်ပါတယ
်ပုံရဟမင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်ဟာနိုဝင်ဘာလ28ရက်နေ့ကနေ30ရက်နေ့အထိ၄ရက်ကြာမြင့်မှာဖြစ်ပြီးအဲ့ဒီနောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ထွက်ခွာမှာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာကက်သလစ်ခရစ်ယာန်ဘာသာဝင်ပေါင်း 36,000 လောက်ရှိနေပါတယ်။သူ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်တွင်နေဆက်ရိုဟင်ဂျာဒုက္ခသည်စခန်းတွေစီကိုပုံရဟမင်းကြီးတွားရောက်ကြည့်ရှုမယ့်အစီအစဉ်ပါဝင်ခြင်းမရှိပေမဲ့မြို့တော်ဒါကာမှာတော့ရိုဟင်ဂျာအဖွဲ့အစည်းခေါင်းဆောင်တွေနဲ့တွေ့ဆုံမှုရှိတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုတော့တရားဝင်လက်ခံအတိအမှတ်ပြုထားခြင်းမရှိပါဘူး။ဒါကြောင့်လဲနိုဝင်ဘာလဇန်ကဗာတီကန်နန်းတော်ကိုတွားရောက်ခဲ့တဲ့မြန်မာဂါဒီနယ်ဖုံးတော်ကြီးချားလ်စ်ဘူဟာပုပ်ယဟန်မင်းကြီးဖရန်စစ်နဲ့တွေ့ဆုံရမှာရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်မတုံ့ပြန်ပန်ကြားခဲ့ပြီးပုပ်ယဟန်မင်းကြီးကလည်းဒီပန်ကြားချက်ကိုလက်ခံခဲ့တယ်လို့ဆိုပါတယ်ရှင်။
မင်းဂျင်းနိုင်ပြပြတခဲ့တာပါရှင်အခုမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရပါမယ်ဒီမိုကရေစီစနစ်စီဥတီရှောက်လန်းနေတဲ့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းမှုမှာအရေးပါတဲ့အခမ်းကဏ္ဍတစ်ခုဖြစ်တဲ့စီးပွားရေးနဲ့ပတ်သက်ပြီးအပိုင်းလိုက်တင်ဆက်ပေးနေတာဖြစ်ပါတယ်ရှင်ဒီတစ်ပတ်မှာတော့နေဆက်ကုံသွဲရေးကိုရောတနိုင်ငံလုံးရဲ့စီးပွားရေးနဲ့လူမှုဘဝတွေကိုပါထိခိုက်စေတဲ့တရားမဝင်နေဆက်ကုံသွဲရေးကိုဘလို့အရေးယူကင်တွယ်သွားသင့်တယ်လဲဆိုတာကိုတွေ့ဆုံမေးမြန်းထားပါတယ်တချိန်တည်းမှာပဲနေဆက်ကုံသွေးရေးလုပ်ငန်းတွေပိုးပြီးခိုင်မာအကောင်လာဖို့တရားဝင်လုပ်ငန်းတွေကိုလည်းလည်းကူကူဖြစ်အောင်သက်ဆိုင်ရာဌာနအာဏာပိုင်တွေတာဝန်ရှိသူတွေအနေနဲ့အလေးပေးဆောင်ရွက်သွားဖို့လိုမယ်လို့အာဏာရ NLD ပါတီရဲ့စီးပွားရေးအကြံပေးတဦးကပြောပါတယ်မြန်မာနိုင်ငံရဲ့နေဆက်ဒေတာကုံသွဲစီးပွားကိစ္စရပ်တွေနဲ့ပတ်သက်ပြီး NLD ဗဟိုစီးပွားရေးကော်မတီအဖွဲ့ဝင်ဦးအေးလွင်ကိုဒေါက်ခင်မျိုးသက်ကတွေ့ဆုံမေးမြန်းထားပါတယ်ရှင်
ဆောရှာဒီကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒီလက်ရှိအာဏာရပါတီပေါ့နော်ဘဟုစီးပွားရေးကော်မတီအဖွဲ့ဝင်တူဖြစ်ပါတယ်ဆရာမြန်မာနိုင်ငံမှာဒီနေဆက်ကုံသွေးရင်းနဲ့ပတ်သက်ပြီးတော့အဓိကလုံနီးကင်နီးတွေဟိုအဝေးပန်းနေခံရတာတွေရှိပါတယ်ဆရာဒီနေဆက်ကုံသွေးရင်းနဲ့ပတ်သက်ပြီးတော့ဟိုပထမဆုံးပေါ့နော်တွေ့နေရတဲ့အခက်အခဲလေးတွေအရင်ပြောပြပေးပ
ါကျွန်တော်တို့အမျိုးသားညီအဖွဲ့ချုပ်ကပြည်သူရွေးချယ်တင်ပြောင်းလိုက်လို့တာဝန်ယူရတဲ့အစိုးရကျွန်တော်တို့ခေါင်းဆောင်ကအာဏာလို့ပြောတယ်အာဏာပြောရင်မဖြစ်ပါဘူးတာဝန်ယူတဲ့အကာလမှာနေဆက်ဒေတာတွေဖွံ့ဖြိုးတိုးတက်ဖို့အဲနေဆက်ဒေတာတွေဖွံ့ဖြိုးတိုးတက်ဖို့အဓိကအထဲမှာနေဆက်ကုံသွယ်ရေးတွေကောင်းမွန်လာအောင်အဲနေဆက်ကုံသွယ်ရေးကောင်းမွန်လာအောင်လို့ကအဓိကစီးပွားရေးမူဝါဒတွေပဲပြန်ရောက်သွားတယ်ဟိုကစီးပွားရေးမူဝါဒတွေအကောင့်ထဲပေါ်တဲ့စီးပွားကူတန်းဝန်ကြီးဌာနစီမံဘဏ္ဍာဝန်ကြီးဌာနအကောက်ခွန်ဦးစီးဌာနနောက်ကတယ်ပူဆောင်ရေးဝန်ကြီးဌာနရှိတဲ့ကုန်းလမ်းပူဆောင်ရေးမြစ်ရထားကားရေလမ်းစတဲ့ရောနောက်ဆုံးနေဇာဒီတာဝန်ကြီးဌာနဖြစ်တဲ့ဒီအုပ်ချုပ်ရေးအဖွဲ့တွေနောက်ဆုံးကတော့ပြည်ရဲရေးဝန်ကြီးဌာနရှိတဲ့အထွေထွေအုပ်ချုပ်ဦးစီးဌာနဆိုတော့ဒီဌာနတွေကပေါင်းကူးပြီးတော့စုပေါင်းပြီးတော့တရားဝင်လုပ်ငန်းတွေဖွံ့ဖြိုးတိုးတက်အောင်လုပ်ပေးရမယ်အဲ့တော့တရားဝင်လုပ်ငန်းတွေဖွံ့ဖြိုးတိုးတက်ဟိုလုပ်ပေးတဲ့အခါမှာနေဇာဒီတာတွေဘာကိုဘာတွေဖြစ်လဲတရားဝင်လုပ်ငန်းပုံများနေတယ်ပြည်ပတင်သွင်းလာတဲ့ပစ္စည်းတွေတရားဝင်တာနဲ့တရားဝင်တာကိုတွက်မယ်ဆိုတရားဝင်ရပုံများတယ်ဘာဖြစ်လဲဆိုတရားဝင်လုပ်တဲ့အလုပ်တွေတရားဝင်လုပ်တဲ့အလုပ်တဲ့ကုန်ကြစိတ်တွေပုံများနေတယ်လို့သူရှိရတယ်။အဲဒါကြောင့်လို့တရားဝင်လုပ်ပြီးဆိုနံပါတ်1ကုမ္ပဏီထောင်းမယ်။စင်ညာထားတယ်ပထမတော့အခုတော့ individual လုပ်ငန်းလိုင်စင်တွေစပြပြီ2011ကတခါကုမ္ပဏီထောင်းဖို့ဆိုရင်အရင်တော့ကတော့ကုမ္ပဏီကပတ်စံလေး1000-2000နဲ့ထောင်းလို့ရမယ်။အခုကကုမ္ပဏီထောင်းဖို့ law firm အားမယ်။အသိ20-30ရှိမှကုမ္ပဏီထောင်းလို့ရမယ်။စတင်ပြဖြစ်တဲ့အတွက်ကျွန်တော်တို့အသေးစားလက်စားတွေလုပ်ငန်းတွေကိုခုန individual trading allow ပါမစ်တူထုတ်ပေးရမယ်လွယ်လွယ်ကူဖြစ်ရမယ်အဲ့ဒါတွေကလည်းတက်ဆိုင်ဟာဒေတာတွေမှာရှိတဲ့ကုန်သိမ်းများအသင်းကဒီလိုလိုင်စင်ရဖို့လေးကိုကုန်သိမ်းများအသင်းကိုအတူကိုထည့်ရမယ်လို့ဝင်ရမယ်လို့เนาะဓာရီအလုံးနဲ့ကုန်သိမ်းများအသင်းတွေကမလုပ်တဲ့တော့ဘူးကူညီရမယ်အစားပတ်စံတောင်းတဲ့နေစားအသင်းတွေဖြစ်နေတယ်ဓာရီလည်းပြုပြင်ရမယ်နောက်တစ်ချက်တရားမဝင်လုပ်ငန်းမယ်ကာသမားကနေပေါင်းပြီးတော့တကောင်းစစ်စည်းရေးဂိတ်မှာရှိတဲ့စစ်စည်းတာဝန်ကြတဲ့တာဝန်ရှိတဲ့ဌာနဆိုင်ရာဝန်ထမ်းတွေတော့လကောင်းကိုယ်ခွင့်ရင်တော့လကောင်းတခြားအာဏာပိုင်အဖွဲ့အစည်းတို့၎င်းပူးပေါင်းပြီးတော့အကောက်ခွန်မဲ့တင်သွင်းတဲ့လုပ်ငန်းတွေအင်မတန်ကိုတားဆီးရတော့မယ်။အဲ့အကောက်ခွန်မဲ့တင်သွင်းတဲ့လုပ်ငန်းတွေကြောင့်အရေးသွေးတွေကိုလည်းမမှန်ကန်စစ်တဲ့ FD လို့အဖွဲ့မျိုးတွေရတယ်။ကြေကြေပြန့်ပြန့်ခိုင်ခိုင်မာမာနဲ့စစ်ကြအဖွဲ့အစည်းနိုင်တဲ့စစ်စည်းနိုင်တဲ့အဖွဲ့တွေဖြစ်ရမယ်။လမ်းမစားတဲ့အဖွဲ့တွေဘက်မလိုက်တဲ့အဖွဲ့တွေဖြစ်ရမယ်။အဲ့လိုဖွဲ့ချင်းနဲ့ပဲကျွန်တော်တို့ကဒါတင်သွင်းတဲ့ပစ္စည်းပြောတာမဟုတ်တင်ပို့တဲ့ပစ္စည်းလည်းဒီလိုပဲ။ငါတချို့နေစားတဲ့တာတီမှာအရှင်းမြောက်ဒီစားတွေမှာတက်လုံးနေသွားတယ် ခုနပြောတဲ့ကြောက်စိတ်နေသွားတယ်ဆိုတာကဘာကြောင့်လဲအဲ့နေကြတဲ့နေရာမှာရှိတဲ့ကျွန်တော်တိုင်းသားအဖွဲ့တွေကလားတေကြတဲ့နေရာမှာရှိတဲ့လုံခြုံရေးအဖွဲ့တွေကလားနေကြတဲ့နေရာမှာရှိတဲ့ကုန်သွယ်တွေကလားဒါတွေအလုံးကသူတို့ရဲ့လုပ်ငန်းတွေအမှကိုယ်ပိုင်အုပ်ချုပ်ခွင့်ရတဲ့ဒေသဆိုရင်သူတို့ရဲ့ကိုယ်ပိုင်ဒေသအေးချမ်းသာရအောင်အုပ်ချုပ်တဲ့အလုပ်ဒါကျွန်တော်တို့ဟိုဖွဲ့စည်းပုံအခြေခံထဲမှာပါတယ်ဒါမှခုနပြောလို့ဟိုရင်းနှီးမြှုပ်နှံမဲ့အပိုင်းကြရင်သူကဇယားတစ်တို့ဇယားနှုတ်နဲ့ပြန်နေစဉ်းစားပြီးတော့ပြည်တော်စုအစိုးရခွင့်ပြုတဲ့ဟာဖြစ်ရင်ပြည်တော်စုအစိုးရစီကိုတင်ပေးရမယ်ငါနယ်ကြားမှာရှိတာပဲငါတို့ပဲအစဉ်ပြေလို့ကြီးလုံးပဲဆိုတဲ့ practice တွေဖြောက်ရမယ်လုံနေတာတော့ကျွန်တော်အပြစ်ပြောတာမဟုတ်ဘူးဒါတွေအားလုံးကလွဲမားနေတာတွေကိုမပြင်စီ၍တရားမဝင်လုပ်ငန်းတွေတရားမဝင်တင်သွင်းတဲ့ပစ္စည်းတွေမပြောက်ဘူးမလျော့ဘူးပေါ့မလျော့တဲ့အခါမှာနိုင်ငံတော်ကအခွန်တွေနှင့်တာတယ်အခွန်တွေနှင့်တာကတစ်ခုဒုတိယနှင့်တာကတရားမဝင်ပစ္စည်းတွေတင်သွင်းလာတဲ့ဈေးဝါစားတောက်ကောင်အစားစားသုံးသင့်မသင့်အန္တရာယ်ကိမကင်စစ်ဆေးနိုင်တဲ့အားနေသွားတယ်ဒါဒုတိယချက်တတိယချက်ကအဲ့ဒီပစ္စည်းတွေကဈေးပေါ်ပေါ်နဲ့ဝင်လာတဲ့အတွက်အလွယ်တကူလှလှပပတွေဝင်လာတဲ့အတွက်ပြည်တွင်းမှာထုတ်လုပ်တဲ့သူတို့ရဲ့စင်တူရုံးမပစ္စည်းတွေကပြည်တွင်းထုတ်ကုန်တွေမရှင်နိုင်တဲ့အခါပြည်တွင်းဆက်ရုပ်တွေပိတ်သွားတယ်ပြည်တွင်းထုတ်လုပ်တဲ့လုပ်ငန်းတွေမရှိတဲ့အခါမှာအလုပ်လက်မဲ့တွေပေါ်လာတယ်အလုပ်လက်မဲ့တွေပေါ်လာတဲ့အခါမှာလူငယ်တွေကနေဆက်ပြန်ရောက်သွားတယ်နေဆက်မှာခုနပြောတဲ့တရားမဝင်တင်တဲ့ကိုပစ္စည်းတွေထုတ်လုပ်တဲ့ဆက်ရုပ်တွေမှာတရားမဝင်သွားလုပ်ရတဲ့ဘွားရောက်သွားတယ်အမှလူကုန်ကူးတဲ့အလုပ်တွေပေါ်လာတယ်ငွေစည်းဝါးတည်ဆောင်လာတွေပေါ်လာတယ်ငွေကြေးခွာချတဲ့အလုပ်တွေအများကြီးဖြစ်လာတယ်ဆိုတာကစိုးကျိုးတွေကဇက်တိုက်ဖြစ်လာတဲ့အတွက်နေကြားဒေသ၅နိုင်ငံနဲ့ဆက်ဆက်နေတဲ့အတွက်ကျွန်တော်တို့မြန်မာနိုင်ငံလက်ရှိအစိုးရကနောင်တက်မဲ့အစိုးရတွေကဘယ်အစိုးရတက်တဲ့တရားဝင်လုပ်ငန်းကိုအလွယ်တကူလုပ်နိုင်အောင်လုပ်ပေးပါနောက်တခါတရားဝင်လုပ်ငန်းလုပ်တဲ့အခါမှာလည်းအားပေးကူညီပေးပါတခါဘန်စနစ်တွေကောင်းအောင်လုပ်ပေးပါနောက်တခါလမ်းပန်းဆက်သွယ်ရေးကောင်းအောင်လုပ်ပေးပါ IT စနစ်တွေကောင်းအောင်လုပ်ပေးပါ Law Enforcement Mechanism ဆိုရက်စီးပွားရေးလောက်တာပဲဖြစ်ဖြစ်နော်ဥပဒေချိုးဖောက်ရင်ချိုးဖောက်တလောက်အေးအေးယူနိုင်တဲ့ practice တွေဖြောင်းလုပ်ပေးပါအ
ဲ့ဒါဆိုတော့အခက်ခဲနဲ့ဆက်ပြီးတော့လှုပ်တင်တာတွေပေါ့နော်တစ်ချက်တည်းပြောသွားတာပေါ့ဆိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်လာတာအခုဆို16လရှိပြီပေါ့နော်16လဝင်ကျင်တဲ့မှာအခုလှုပ်ဖို့လိုအပ်နေတဲ့အခက်ခဲတွေတွေ့နေတယ်ဒါကအရင်ဟိုနှစ်ပေါင်းဟို50ကျော်ပေါ့နော်ဒီကအုပ်ချုပ်မှုညံဖျင်းခဲ့တဲ့ခံစားရတဲ့နောက်ဆက်တွဲဖြစ်ရတယ်ပေါ့ဆိုးကျိုးတွေပေါ့ဆိုတော့ဒီ16လကာလအတွင်းမှာအဲ့ဒီအစိုးရတရအနေနဲ့ဘာတွေများနေဆက်ကုန်သွယ်ဖွံ့ဖြိုးအောင်ဆော့ဆော့အခက်ခဲတွေကိုကြုံရအောင်ဘာတွေများလုပ်ခဲ့ပြီးပါပြီ
။သက်ဆိုင်ဝန်ကြီးဌာနတွေကတော့စူးစမ်းနေတာပဲဗျ။ဒါပေမဲ့ထူးထူးခြားခြားကောင်းမွန်လာတဲ့လှုပ်ပင်းတိုင်တာတွေအ ਨੇ ချင်းတော့ကျွန်တော်တွေ့ရပါတယ်။ဘာလဲဆိုတော့ခုနပြောလို့တူးချင်းလုပ်ငန်းတွေအားလုံးအလွယ်တကူပေးတယ်။ဒါပေမဲ့တရားဝင်လုပ်ငန်းတော့မပပျောက်သေးဘူး။တရားဝင်ကုန်စင်မှုကတော့မပပျောက်ဘူး။တရားဝင်ကုန်စင်မပပျောက်တာကဘန်စင်းနဲ့ကြောင့်လည်းပါတယ်။တရားဝင်လုပ်ငန်းတွေအားလုံးမှာတော့ဟိုနေ့စဉ်သတင်းစာတွေမှာတော့ရေဘူးကိတ်မှာဘာတွေဖမ်းတယ်မယံရောင်ကိတ်မှာဘာတွေဖမ်းတယ်ဆိုတော့အမြင်တိုင်းတော့ပါနေတုံးပဲသူညာတော့လေ export လုပ်တာကော import လုပ်တာကောတာဝန်ခံမှုတာဝန်ယူမှုအားနေစေတယ်ဖမ်းရုံနဲ့တော့မရအောင်ဒါအလုံးကဘာကြောင့် DPC တွေတင်သွင်းရဥပမာကျွန်တော်လွန်ခဲ့တဲ့2011ကနေကြရောက်တဲ့အဲ့ခက်ကအစိုးရအဲ့ခက်ကဝန်ကြီးနဲ့ကျွန်တော်ရောက်ခဲ့တယ်မော်တော်ဆိုင်ကယ်တွေကိုဝတ်တောက်တွေ့တာတနေ့တနေ့တရုတ်နယ်စပ်ကနေလူ960လာဝေါ်ဝေါ်နဲ့ဆိုင်ကယ်တစ်စီးမောင်းလာရင်ကယ်ရီးယားနောက်ထပ်ဆိုင်ကယ်တစ်စီးကဆိုင်ကယ်ပေါ်မှာပါတယ်ဒါပေမဲ့လူရာချီမောင်းတယ်အဲ့တော့ဘာကြောင့်ပြစ်တာလဲကျွန်တော်လေ့လာလိုက်တော့စက္ကတစည်းတင်သွင်းရင်အဲဇီဝကုသတင်သွင်းရင်2000ယူတယ်ကောက်ကုန်စီတာနာရဆေးစက2000ယူတယ်လို့အောက်ကြီးမှပြောတဲ့ချိန်မှာအဲ့ဒီ on the spot ဝင်းကြီးရောဝင်းကြီးတာနာကလည်းတူဝင်းကြီးဝင်းကြီးကဒါတွေဘယ်လိုကောက်ခိုင်းတယ်လဲဆို on the spot မကောက်တော့ခုနပြောတဲ့တရားမဝင်တဲ့စက္ကတစည်းကိုပို့လိုက်ရင်မန္တလေးအရောက်3000ခွဲ4000ပဲကြာတယ်ဟိုမှာ license ရှောက်ရင်တော့မှ4000ကျော်ရောက်သွားတော့စောရစောလူတာကပုံမှန်လုပ်တဲ့တရားဝင်လုပ်တဲ့လုပ်ငန်းတွေမှာပေးဆောင်အောင်မဲ့အခွန်တွေ procedure တွေမှာပေးရမဲ့လုံကုန်ချစည်တွေအားလုံးစီတရားမဝင်လုပ်လို့ကုန်ချစည်တဲ့ပို့များနေတဲ့ပို့ပြီးအချိန်တွေကြန့်ကြာနေတဲ့ပို့ပြီးအရစ်တွေခံနေရမယ်ပို့ပြီးတော့မလူလားတဲ့ပြဿနာအသေးအဖွားလေးရရင်ဆိုင်နေရမယ်ငွေကြေးဒီလိုအယောင်းဝယ်ရလဲဘန်တွေကတစ်စက်မဟုတ်ပဲနဲ့တရားမဝင်နီးလိုက်နဲ့လွှဲပို့နေရမယ်ဆိုရင်ဘလူးမှမလုပ်ဘူးဘယ်သွားမလဲ agent ပဲအလိုက်တော့ agent အလိုက်တာနဲ့တရားဝင်လုပ်ငန်းရောက်သွားပြောချင်တာကတရားဝင်လုပ်ငန်းတွေများများကိုဖြစ်တဲ့နေနဲ့အားလုံးအပ်ပေးပါအ
ဲ့တော့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရအနေနဲ့အားမပေးခဲ့လို့လားဒါတွေကအခုတည်း
အားပေးဖို့ကျွန်တော်တို့အခုပြောဆိုနေပါတယ်ဒါပေမဲ့တစ်ဖက်တည်းတော့လက်ကိုတစ်ဖက်တည်းတော့တီးလို့မရအောင်အစိုးရဖွဲ့ရတော့ဒါတွေအားလုံးတရားဝင်လုပ်ဖို့အော်နေပြီမဲ့လုပ်ငန်းရှင်တွေဘက်ကလည်းတရားဝင်လုပ်ငန်းပုံမှာပျော်မြူးနေတဲ့လုပ်ငန်းရှင်တွေကဒီနေ့တည်းရှိနေတော့မှာကိုကိုယ်တိုင်မပြင်းမနေတော့မရအောင်ကျွန်တော်ကနှစ်ဖက်မြတ်တောင်ကျွန်တော်ပြောပြတာပါတရားဝင်လုပ်ငန်းပေါ်မှာပဲကျင့်တတ်တာလေတရားဝင်လုပ်ငန်းတရားဝင်လုပ်ငန်းကြီးထွားလာမှကြောက်တဲ့လုပ်ငန်းရှင်တွေကလည်းဒီလိုတိရှိတယ် အဲ့တော့ကျွန်တော်တို့ကပြောတာပါမျိုးဆက်တွေဇက်လိုက်ဇက်တိုက်ကျွန်တော်တရားမဝင်လုပ်ငန်းပေါ်မှာကျင်းတတ်နေတော့မှာလားအဲ့ဒါဘာလဲဆိုခဏပြောတဲ့အရေးယူတာအားနည်းလို့ဖြစ်တာပေါ့နော်အဲ့တော့အရေးယူတဲ့အားနည်းချက်အစားအရေးကိုတိတိကျကျယူပေးပါအရေးယူရုံနဲ့မဟုတ်ဘူးလွယ်ကူအောင်လည်းလုပ်ပေးရမယ်တရားဝင်လုပ်ငန်းကိုစ조사ရဲလုပ်တဲ့လူတွေကကာွယ်ပေးရမယ
်နေဆက်ကုံတွေမှာတနေနဲ့တနေလာရဆိုတော့သူ့နေရာနဲ့သူလည်းမတူပါဘူးမတရုတ်နေဆက်ကပုံစံတစ်မျိုးဆိုတော့နည်းနည်းကွဲပြားမှုလေးတွေနဲ့အဲ့ဒါလေးနည်းနည်းထောက်ပြပေးပါ
ကွဲပြားတာတော့ထွက်ပုံဒေတာရဲ့ဒေတာကလူနဲ့ဆိုင်တယ်ပေါ့နော်သူများတော့လဲကျွန်တော်ပြောချင်တာကလူနဲ့လည်းမဆိုင်ဘူးမူနဲ့လည်းမဆိုင်ဘူးဆိုတာလေအဓိကစီမံခန့်ခွဲအုပ်ချုပ်တဲ့စနစ်မှန်ဖို့လိုပါတယ်စီဝါကူတန်းရေးကူတန်းနဲ့ရောင်းဝယ်လုပ်ငန်းတွေမှာဆက်ဆက်နေတဲ့ဌာနစီဝါကူတန်းဝန်ကြီးဌာနပို့ဆောင်ရေးဝန်ကြီးဌာနခုနပြောအကောက်ခုံဦးစီးဌာနခုနဘန်စနစ်ပြည်ထရေးစသည်ဖြင့်ဓာရီအားလုံးကတက်ညီလက်ညီနဲ့စီကံပေါင်းနေရပဲလှုပ်ပေးဖို့လိုပါတယ်ဌာနတိုင်းမှာလို့အားနေတာရှိသလိုအားတာတဲ့ဌာနတွေရှိဘယ်လဲဆိုတော့လုံနေတယ်ဒါပေမဲ့ဒီနေ့ထိအားမရသေးဘူးခုနပြောတဲ့ဟိုစီမံဘဏ္ဍာဝန်ကြီးဌာနတော်တော်လေးကြိုးစားစားပြင်နေပါတယ်မတ်စနစ်ခေါ်တဲ့ဂျပန်နေကူညီပေးတဲ့ဓာရီအားလုံးနေကြတင်တာမှာတင်နေပါပြီဒီအကောက်ခုံဦးစီးဌာနရဲ့ procedure တွေကိုတက်တအောင်မြန်အောင်နော် IT စနစ်တွေတုံးနေတယ်အဲ့လိုပဲစီဝါကူတန်းကူညီဌာနလည်းသူတို့လုံနိုင်တာတွေတော့လုံနေကြအဲ့လိုပဲဟိုတခြားဟိုတယ်ပို့ဆောင်လုပ်ငန်းတွေမှာလည်းသူတို့လမ်းပန်းဆက်သွယ်ရေးတွေ gate တွေချုပ်နိုင်ချုပ်ဟိုဒါတွေအားလုံးတော့လုံနေတယ်ကျောင်းကျတော့ခဏလိုက်ပါဆောင်ရွက်တဲ့လုပ်ငန်းရှင်ဘက်ကအားနေတယ်တိုးရကသွေးဆောင်ဖြောင်းပြခြင်းတဲ့လုပ်ငန်းရှင်တွေကိုယ်တိုင်ဖွဲ့စည်းကြတဲ့အသင်းတွေမှာတာဝန်ရှိပါတယ်အသင်းတွေမှာလည်းဒါတွေအားလုံးကိုစနစ်ကျလုပ်ဖို့စနစ်ကျမလုပ်တဲ့လူတွေအားလုံးနဲ့အချင်းချင်းမဖာမဖုံးမဲနဲ့ပေါ်ထုတ်ပေးဖို့လိုပါတယ်
ခုပေါ့နော်ဒီအစိုးရလက်ထက်မှာပဲဒီအစိုးရမသိပဲနဲ့တခြားနိုင်ငံကိုတရားမဝင်ရောင်းဝယ်နေတဲ့ပစ္စည်းတွေရှိပါတယ်တချို့ဒေသတွေမှာဒါတွေနဲ့ပတ်သက်ပြီးတော့ဥပမာဆိုရင်ဒီတပ်တုသူ့ဖော်ရေးနေရာမှာပေါ့နော်ဒီအစိုးရလက်အောက်ကနေပြီးတော့သွားတာမဟုတ်ဘဲနဲ့ဒီနေဆက်မှာဆော့ဆော့လို့လက်နက်ကင်အဖွဲ့အစည်းတွေရှိတယ်သူတို့ကဦးစီးပြီးလုပ်နေတာတွေရှိပါတယ်ဆိုတော့ဒါတွေနဲ့ပတ်သက်ပြီးတော့ဟိုဒီကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဘလို့ထိန်းချုပ်ဖို့များစဉ်းစား
တာဒါကြောင့်ကျွန်တော်တို့ကသွားနေတာလေ pre process ဆိုရင်ငြိမ်းချမ်းရေးကိုသွားနေတာပါငြိမ်းချမ်းရေးသွားတဲ့အခါမှာနေကြတဲ့တာတွေမှာအုပ်ချုပ်권ရတဲ့ကိုယ်ပိုင်အုပ်ချုပ်권ရတဲ့တိုင်းစားတွေဟာတရားဝင်စီးပွားရေးလုပ်ငန်းတွေလုပ်ဖို့သူတို့မှဒီဥပဒေတွေပြည်တော်စုအစိုးရတွေချမှတ်ပေးပြီးတော့ရင်းနှီးမြှုပ်နှံနေတဲ့အခွင့်အလမ်းတွေပေးဖို့လိုပါတယ်ဥပမာအမြင်ကရင်တကူတခက်တခါကရင်ယူပါလေသူတို့တရားဝင်စီးပွားရေးလုပ်ငန်းတွေလုပ်နေတာပဲတစ်တွေပို့တယ်ကြောက်တွေပို့တယ်ဒါမဲ့ရင်းရင်းကြိုင်ချင်မှာသူတို့တရားဝင်စီးပွားရေးအဖွဲ့အစည်းတွေတည်ထောင်ပေးလိုက်တယ်။တရားဝင်ကုမ္ပဏီတွေလုပ်တယ်။ကုမ္ပဏီလုပ်ငန်းတွေရတဲ့တက်ဆိုင်ရရတဲ့ပတ်စံတွေဆိုအခွန်ဆောင်တယ်။နိုင်ငံတော်ရတဲ့အခွန်ကိုဒီဒေတာဖွံ့ဖြိုးမှုကိုပြည်내ဆိုးအောင်ပြန်ခွဲဝေပေးတယ်ဆိုတော့အနည်းအရသာအဲ့ဒီရဲ့လုပ်ငန်းစောင့်တာတွေကိုသူတို့နားလည်အောင်ပြောရမယ်။သူတို့ကတရားဝင်လုပ်ငန်းတွေနဲ့လုပ်တဲ့အတွက်တစ်ဖက်ဝယ်သူရဲ့ဈေးနှုန်းညုံနေခံရတယ်။ကဘာလည်းအတိမမပြေဘူး။ကဘာရဲ့ရောင်းဝယ်မှုဒီ international trade ဟို practice တွေ ethics တွေတည်းလည်းမကိုက်ဘူးအဲ့ဒါတွေအလုံးကကိုယ့်ဘက်ကအလွယ်တကူရတဲ့အကျိုးအမြတ်လေးကိုကြည့်ပြီးတော့ဒါကြီးကိုဆက်လက်ဆောင်ရွက်နေမယ်ဆိုတော့တဈေးမှမရဘူးရောင်းစက်နဲ့မှတဲ့ကြောင့်ငွေကြေးကြီးရလဲတရားဝင်မဝင်လာဘူးတရားဝင်အခွန်မဆောင်နိုင်ဘူးတရားဝင်ခွန်မဆောင်နိုင်ဆိုတော့တိုက်ပြီးမှအခွန်နေတဲ့အတွက်အဲ့ဒီတဲ့ဖွံ့ဖြိုးဖို့မလုပ်နိုင်ဘူးဒါတွေအလုံးရဲ့စိုးကျိုးတွေပျောက်အောင်လို့အလုံးတရားဝင်လို့ခုန Federal မူဝါဒတွေလာတဲ့အခါမှာအခွန်စနစ်တွေခွဲဝေပေးမယ်တရားစာသားတွေရဲ့ရရှိတဲ့အကျိုးအမြတ်တွေခွဲဝေပေးမယ်ဆိုတဲ့အပေါ်မှာအားလုံးကမျိုးဆက်တင်မှာတာတာကြာရာနဲ့လှုပ်ရှင်ကျွန်တော်တန်ရာပစ္စည်းကိုလည်းရောင်းနိုင်ရမယ်တန်ရာပစ္စည်းလည်းခွဲနိုင်ရမယ
်ဘီအိုကနေထုတ်လွှင့်ပေးနေတဲ့မြမအရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်တင်းလာနေမနေ့ဖက် VOA American အတန်ရဲ့မနေ့9နာရီထိဆက်လက်နားဆင်ရမယ့်အစီအစဉ်တွေကို line to meter 3240နဲ့49ရောကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းစီစဉ်တွေထဲမှာတော့မြန်မာပြည်ကပေးစာကဏ္ဍကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံသက်ချက်မှာတော့
တခုကတော့အရင်စစ်ဆူကလက်ထက်တုန်းကလိုပဲဒို့တွေလုတာဘာမှမမှားဘူးအမေရိကန်နဲ့အနောက်နိုင်ငံကအရေးယူခြင်းလဲယူတရုတ်ရဲ့ကာကွယ်နဲ့ဆက်ပြီးရည်တည်မယ်ဆိုတဲ့လမ်းဖြစ်ပါ
တယ်တမတော်ဘယ်လမ်းရွေးမလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးထားတာကိုနားဆင်ကြရမှာပါရှင်အစီအစဉ်နောက်ပိုင်းမှာကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးမှအေးတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြမပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာပါရှင် VOE ကိုရေးလာကြတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးလာကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေပြီးတော့ Facebook Messenger ကနေပြီးတော့စာရေးလာကြတဲ့သောရရှင်တွေရဲ့အစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ Facebook မှာ Messenger ကနေစာလှမ်းပို့တဲ့အေးမြစေသားဆိုတဲ့သောရရှင်ကမင်္ဂလာတိကျမြန်ဆန်တဲ့အတွက် VOE ကိုကြိုက်ပြီးတော့လေးစားပါတယ်လို့ရေးလာပါတယ်။နောက်ပိုင်းမှာတော့သောရရှင်နေမကြခင်ကျင်းပါရမယ့်ရက်ကြီးအုပ်ချုပ်ရေးရွေးကောက်တင်မြောက်ပွဲတွေနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သောရရှင်နေရဲ့စာတွေကိုဖော်ပြပေးသွားဖို့ရှိပါတယ်။အခုတော့သောရရှင်နေကိုကြားဖြတ်ပြီးတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့ဖြောပြပေးခြင်းပါတယ်နော်။ဒီတစ်ပတ်သောရရှင်နေကိုတင်ဆက်ပေးမယ့်သတင်းလေးကတော့ Billboard Hot 100ဆုံးတင်းနံပါတ်525ထိရောက်ခဲ့တဲ့သတင်းလေးပဲဖြစ်ပါတယ်။ဒါပေမဲ့ဒီသတင်းလေးကအခုတလောဒီ Washington DC ကနောက်ဆုံးမော်သတင်းတွေလွှင့်နေ iHeart Radio မှာခဏခဏထပ်ခါထပ်ခါလွှင့်နေတာကြားရလို့ဒီသတင်းလေးကိုမြန်မာတိချစ်သောရရှင်နေနဲ့ဝေမျှပေးဖို့စိတ်ကူးရမိပါတယ်နော်။အခုကျွန်မလွှင့်ပေးမယ့်သတင်းလေးကတော့ Young Diamond Brooks ဆိုတဲ့သတင်းပဲဖြစ်ပါတယ်။ American ဆိုတော့ Khalid ဒီဆိုထားတဲ့သတင်းဖြစ်ပြီးတော့2019ခုနှစ်ဒီနှစ် February 2ရက်နေ့ကထွက်တဲ့သတင်းဖြစ်ပါတယ်။သူရဲ့သတင်းဗီဒီယိုကတော့ထွက်တာမကြသေးပါဘူး။အဲ့သတင်းထွက်တော့အာရှဒေသတွေကပဲဖိလစ်ပိုင်နိုင်ငံမှာအဲ့သတင်းကအကောင်းဆုံးတင်းနံပါတ်1ချိန်သွားတာပါ။နယူးဇီလန်မှာလည်းတင်းနံပါတ်1ချိန်ပြီးတော့ Australia, Belgium တို့မှာတော့အကောင်းဆုံးတင်းနံပါတ်10တဲကိုဝင်ပါတယ်။ American ပြည်အောင်စုကဆိုရင်တော့ Billboard Hot 100စီးရင်မှာနံပါတ်25ချိန်ပြီးတော့ UK သတင်းတစ်ပုတ်ထဲအကောင်းဆုံးတင်းစီးရင်မှာတော့နံပါတ်18ထိချိန်ပါတယ်။ခလစ်တီဆိုပြီးတော့အခုတလော American ကဒီ American Washington မြို့တော်တစ်ပိုက်မှာလွှင့်တဲ့ iHeart Radio မှာခဏခဏကြားနေရတဲ့ Young Diamond Brooks ဆိုတဲ့သတင်းလေးကိုနားဆင်ခံစားကြည့်ပါအောင်ရှင်
။ So you're still thinking of me just like I know you should. I cannot give you everything. You know I wish I could. I'm so high at the moment. I'm so caught up in this. Yeah, we're just young, dumb, and broke. But we still got love to give while we're young, dumb. Young, young, dumb, and broke. Young, dumb. Young, young, dumb, and broke. Young, dumb. Young, young, dumb, and broke. Young, dumb, broke high school kid. In common, we argue all the time. You always say I'm wrong. I'm pretty sure I'm right. What's fun about commitment when we have all life to live? Yeah, we're just young, dumb, and broke, but we still got love to give while we're young, dumb.
ဆိုထားတဲ့ Young Diamond Brooks ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါ
မြန်မာတချစ်တော်ရရှင်တွေအတွက်လည်းနောက်ပိုင်းမှာမြန်မာတချင်းလေးတပုံနဲ့မြစ်တာတွေလည်းဆောင်ပေးဦးမှာဖြစ်ပါတယ်။အခုတော့ရက်ကြီးအုတ်ချိုရရွေးကောက်တင်မြောက်ပွဲတွေနဲ့ပတ်သက်ပြီးရေးလာကြတဲ့တော်ရရှင်တွေရဲ့စာတွေကိုပြောပြပေးသွားခြင်းပါတယ်။မြန်မာနိုင်ငံမှာတနိုင်ငံလုံးအတိုင်းအတာနဲ့ရက်ကြီးအုပ်ချုပ်ရေးမှုရွေးကောက်ပွဲတွေကိုတော့ဒီ NLD အစိုးရအလက်ထက်မှာပထမဆုံးအကြိမ်ဖြစ်နေရှေ့လာတဲ့မှာပဲပြုလုပ်ပေးသွားမှာပါနော်။ရက်ကြီးအုပ်ချုပ်ရေးမှုတွေကိုရွေးချယ်ဖို့ဥပဒေကလည်းဥပဒေသစ်ဖြစ်နေပြင်ဆင်ထားတယ်ဆိုတော့လူထုကဒီတစ်ခါမှာတိုက်ရိုက်မဲ့ပေးရွေးချယ်권ရမယ့်အခွင့်အလမ်းလည်းဖြစ်ပါတယ်။ဒါကြောင့်မလို့ဒီရက်ကြီးအုပ်ချုပ်ရေးမှုရွေးချယ်တဲ့အခွင့်အရေးတွေကိုမလွတ်စေဖို့နှိုးစော်တိုက်တွန်းမှုတွေလည်းတော်တော်လေးကိုလုပ်နေကြတာတွေ့ရပါတယ်။ဒီမှာတော်ရရှင်တယောက်ကရက်ကြီးအုပ်ချုပ်ရေးရွေးကောက်တင်မြောက်ပွဲဥပဒေအားနည်းချက်တွေကိုပြောပြခြင်းလို့ပါဆိုတော့စာရေးလာပါတယ်။စိုင်းခွန်ကျော်ရေးလာတာဖြစ်ပါတယ်
။ရက်ကြီးအုပ်ချုပ်ရေးရွေးကောက်တင်မြောက်ပွဲဥပဒေအားနည်းချက်ကိုဖော်ပြပေးခြင်းလို့ပါစေမှုကုစရယ်များတဲ့ရက်ွက်ကြေးရွာမှာရက်ွက်ကြီးပေမဲ့ပြည်သူတွေစိတ်ဝင်စားမှုနည်းပါတဲ့ရက်ွက်တွေရှိနေပါတယ်။စေမှုကုစရယ်400ကျော်ရှိတဲ့ရက်ွက်တစ်ခုကိုဥပမာအဖြစ်တင်ပြပေးရမယ်။စေမှုကုစရယ်400စရင်ရဖို့အနည်းဆုံး9ရက်နီးပါးရွေးရပါတယ်။ရွေးပြီးမှရက်ွက်အုပ်ချုပ်ရေးမှုရွေးဖို့ရက်သမှတ်ပြီးယာယီမှုတွေကနေစေရင်မှုကိုယ်စားလှယ်တွေကိုဖိတ်ကြားပြီးလာရောက်မဲထည့်စေပါတယ်ဒီဖိတ်ကြားရမှာယာယီမှုတွေကသူတို့ပြောဆိုညွှန်ကြားနိုင်တဲ့စေရင်မှုကိုယ်စားလှယ်တွေကိုသာဖိတ်ပြီးတော့ကြံနေတဲ့တချို့ကိုယ်စားလှယ်တွေကဘယ်နေရာမှာမဲထည့်ရမယ်ဆိုတာကိုမသိဘဲပြီးသွားကြောင်းနောက်မှသိရှိရတာပါအခုလိုစေရင်မှုကိုယ်စားလှယ်ဘလောက်မဲထည့်ပါမှရွေးကောက်ပွဲအထမြောက်တဲ့စတဲ့သတ်မှတ်ချက်တစုံတရာမရှိဖြစ်နေတာလည်းဥပဒေရဲ့အားနည်းချက်တစ်ခုဖြစ်နေပါတယ်မဲမထည့်ရတဲ့စေရင်မှုကိုယ်စားလှယ်တွေကဘဲရွေးကောက်ခံကိုယ်စားလှယ်ရဲ့မဲဆန္ဒအဖြစ်သတ်မှတ်တင်ကြောင်းဥပဒေမှာထည့်သွင်းဖော်ပြရင်တင်မတင်ဆွေးနွေးဆုံးဖြတ်တင်ပါတယ
်ဟုတ်ကဲ့ပါဒီတော်ရရှင်ရေးထားတာကသူစာအစမှာပြောထားသလိုပဲအရင်ရွေးကောက်တင်မြောက်ပွဲရဲ့ဥပဒေဖြစ်ပါတယ်နော်သူကအားနည်းချက်လို့ထောက်ပြခဲ့တဲ့ဒီအချက်ကိုအခုဥပဒေအသင်းမှာပြင်ဆင်ထားပြီးပါပြီလွှတ်တော်ကအတည်ပြုပေးထားပါတယ်အဲဒါကြောင့်မလို့အခုနိုဗ ెంబ ာရက်ကြီးရွေးကောက်ပွဲမှာဒီပြင်ဆင်ထားတဲ့ဥပဒေအသစ်နဲ့အညီရွေးချယ်ရမှာဖြစ်ပါတယ်အချင်းချင်းပြောရမယ်ဆိုရင်တော့ဒီဥရီမှာလူတို့ကစေအုံမှုကိုရွေးချယ်ရတဲ့အပြင်အရင်တစ်ခေါက်ရွေးချယ်လို့မရတဲ့ယာအိမ်မှုရောရက်ကြီးအုပ်ချုပ်ရေးမှုကိုပါတိုက်ရိုက်ရွေးချယ်권ရမှာဖြစ်ပါတယ်။ဒီမှာပြောစရာရှိတာကတော့အိမ်အောင်စုတစုကိုကိုစားပြုမဲတစ်ခုပဲထည့်လို့ရမယ်အချက်ဖြစ်ပါတယ်။ဒါကတော့အရင်တည်းကရှိခဲ့တဲ့အတိုင်းပါ။ဒါအပြင်တခြားနိုင်ငံကနေပြီးတော့လာရောက်နေထိုင်နေတဲ့သူတွေအဲ့စင်းနဲ့နေထိုင်နေရတဲ့မိသားစုတွေကတော့မဲထည့်ဝင်권မရှိပါဘူး။တချို့တွေဆိုရင်မျိုးပေါ်မှာမိသားစုလိုက်အတီပြောင်းလာခဲ့ပေမဲ့လည်းအဲ့မှာလည်းသကောင်စင်းလှုပ်ဖို့အရန်ခက်ခဲလို့အဲ့စင်းနဲ့ပဲနေနေကြရတာဖြစ်ပြီးတော့အဲ့လူမျိုးတွေကဘယ်မှမှမဲထည့်ဝင်လို့မရဘူးဆိုတော့မဲရည်တွေတွေဆုံရှုံရပါတယ်။ဒါကြောင့်မလို့ဒီဥပဒေကိုပြင်ဆင်လိုက်ပြီးဆိုပေမဲ့လည်းလိုအပ်ချက်တွေအများကြီးရှိနေတော့မယ်လို့ဒီဥပဒေကိုစောင့်ကြည့်လေ့လာသူတွေကထောက်ပြကြတာဖြစ်ပါတယ်ရှင်။ဒီရကြီးအုပ်ချုပ်ရေးမှုရွေးတဲ့ကိစ္စနဲ့ပဲပတ်သက်ပြီးတော့သောရရှင်တယောက်မေးလာတာကိုလည်းဖြေကြားပေးကြပါတယ်ရှင်။တက်နိုင်ထွန်းဆိုတဲ့သောရရှင်ကသူတို့ရွာမှာအုပ်ချုပ်ရေးမှုမရှိလို့ရွာရဲ့တိုးတက်ဖွံ့ဖြိုးမှုတွေနောက်ကျနေရပါတယ်ဆိုပြီးအခုလိုရေးလာပါတယ်
။မင်္ဂလာပါ VOE ကျွန်တော်ကမကွေးတိုင်းစင်မောင်ဝဲမြို့နယ်လေမရွာလေးကပါကျွန်တော်ရွာမှာအုပ်ချုပ်ရေးမှုမရှိလို့ရွာရဲ့ဖွံ့ဖြိုးမှုအတွက်ရန်ကုန်နောက်ကျနေပါပြီ။အရင်ရှိတဲ့အုပ်ချုပ်ရေးမှုကလည်းနှုတ်ထွက်သွားတာကြာပါပြီ။ဒါကြောင့်မလို့သက်ဆိုင်ရာလူကြီးမင်းတွေအနေနဲ့ကြေးရွာသူကြေးရွာသားတွေရဲ့ဆန္ဒကိုလည်းရောက်မေးမြန်းပြီးတော့အုပ်ချုပ်ရေးမှုလည်းရောက်ရွေးချယ်ပေးဖို့သက်ဆိုင်ရာလူကြီးမင်းတွေကိုပြောပေးပါအောင် VOE ရေး
။ဟုတ်ကဲ့ပါ။ကိုတက်နိုင်ထုံကဒီသူတို့ရွာမှာကြေးရွာအုပ်ချုပ်ရေးမှုမရှိဘူးဆိုလို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွမ်းကျင်တဲ့သူတို့ကိုမေးပေးပါမယ်နော်။ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီကစီယုံလှုံ့ဆော်ရေးမှုမတ်တင်စာရှင်းလင်းရေးကဒီရဲကြီးအုပ်ချုပ်ရေးမှုရွေးကောက်ပွဲတွေမှာပြည်သူတွေတော်တော်လေးပါဝင်နိုင်ခွင့်ရဖို့နောက်ပြီးတော့မြန်မြန်တတဖြစ်ဖို့ဒီကိစ္စတွေကိုပြင်ညာပေးပြီးတော့လှုံ့ဆော်မှုတွေလုပ်နေတဲ့သူဖြစ်ပါတယ်။ဒါကြောင့်မလို့ဒီတော်ရရှင်မေးမြန်းထားတဲ့အကြောင်းအရာကိုသူ့ကိုတစ်ဆင့်မေးပေးကြည့်ပါတယ်။မတ်တင်စာရှင်းလင်းရေးကအခုလိုဖြေပါရရှင်
။ဟုတ်ကဲ့အခုဒီမိကုန်းကိုပြန်ပြီးတော့အကြံပြုပြောဆိုလိုတာကအဲ့မှာအဆုံးအဲ့ရွာဒီရွာအုပ်စုလားသေးရွာခွဲလားဆိုတာကိုအရင်သိဖို့ကျွန်တော်လိုအပ်တယ်ပေါ့နော်အကယ်၍သေးရွာခွဲဆိုရင်တော့သူကအုပ်ချုပ်ရေးမှုရှိမှာမဟုတ်ဘဲနဲ့ယာယီမှုအစင်ပဲရှိပါလိမ့်မယ်ယာယီမှုဆိုတာကျွန်တော်နယ်ဒီမှာတော့သူကရွာတကြီးလိုပဲအုပ်ချုပ်ရေးမှုလို့လည်းသူတို့ခေါ်ကြတယ်ပေါ့အမှန်တကယ်ကသူတို့သေးရွာခွဲကိုပဲအဓိကအုပ်ချုပ်ပေးရတာပါဒါပေမဲ့ကျွန်တော်တရားဝင်အနေနဲ့တော့သေးရွာအုပ်စုအုပ်ချုပ်ရေးမှုလို့တော့ပြောလို့မရဘူးပေါ့ဆိုတော့ကယ်၍သေးရွာအုပ်စုဖြစ်နေခဲ့တယ်ဆိုရင်ကိုတေးပါအုပ်စုမှာအုပ်ချုပ်ရေးမှုမရှိဘူးဆိုရင်အခုချိန်ကတကယ်အခွင့်ကောင်းပါပဲကျွန်တော်တနိုင်ငံလုံးအစအုပ်ချုပ်ရေးမှုတွေကိုပြန်လည်ရွေးကောက်ပြီးဖို့အတွက်ဒီနိုင်ငံတော်အစိုးရကနေထပ်မံပြဋ္ဌာန်းထားတဲ့ဥပဒေနဲ့အညီပြန်လည်ရွေးကောက်ပြီးဖို့စောနေတဲ့အချိန်ကာလဖြစ်တဲ့ကြောင့်မလို့ကိုယ့်ရဲ့ရွာအတွင်းမှာရှိနေတဲ့ကိုပြည်သူတွေကိုစုစည်းပြီးတော့အုပ်ချုပ်ရေးမှုပြန်လည်ရွေးချယ်ဖို့အတွက်ကိုအဲစတင်ပြီးဆောင်ရွက်လို့ရပါတယ်ဆောင်ရွက်တဲ့အခါမှာလည်းအဓိကတော့မြို့နယ်အုပ်ချုပ်ရေးမှုတွေကလာရောက်ပြီးတော့ဆောင်ရွက်ကြတာဖြစ်ပေမဲ့မြို့နယ်အုပ်ချုပ်ရေးမှုတွေကိုအတိပေးယုံနဲ့ကိုယ်တိုင်ကိုရဲရွာအုပ်စုအုပ်ချုပ်ရေးမှုတွေပေါ်လာအောင်ဆောင်ရွက်နိုင်ခွင့်ရှိနေပါပြီ တော့အရင်ဆုံးလုံးတင်တာကတော့ကျွန်တော်ကြီးကျယ်ရေးမှုရွေးချယ်ဖို့ပေါ့နော်ကိုရဲရွာမှာရှိနေရမရပါသို့မဟုတ်ကိုရေယုံကြည်ကိုးစားလို့ရမယ်ဒီရွေးကောက်ပွဲတိုင်းတွေကိုအရင်ဆုံး၅ဦးရွေးချယ်ပြီးတော့အဲ့ငါဦးရဲ့နာမည်စင်းရင်းကိုမြို့နယ်ကိုတင်ပြခြင်းအားဖြင့်ဒီရွေးချယ်ဖို့အတွက်ကိုရဲရွာကအဆင်သင့်ဖြစ်ပြီဆိုတာကိုအစတင်တက်တင်ပြလို့ရပါတယ်အဲ့တော့ပြရနဲ့မြို့နယ်ကသူတို့ရဲ့ဟိုအတိမတ်ပြုမှုနဲ့အညီရဲရွာအထင်းမှာစိန်မှု၊ယာယီမှု၊နောက်ဈေးရွာအုပ်စုအုပ်ချုပ်ရေးမှုဒါမှမဟုတ်ဈေးရွာတာဝန်ခံတွေပေါ်ပေါက်လာဖို့အတွက်ကိုအစစ်အစစ်ဆောင်ရွက်သွားလို့ရပါပြီရှင်
။ဒါကတော့ရဲကြီးရွေးကောက်ပွဲတွေအတွက်အသိပညာပေးလှုံ့ဆော်မှုတွေလှုံ့ဆော်နေတဲ့မတ်တင်စာရှင်လေးရည်တီ VOA တော်ရရှင်ရဲ့မေးမြန်းချက်ကိုပြန်ပြီးဖြေကြားပေးလာတာဖြစ်ပါတယ်။ကျေးဇူးတင်ပါတယ်။ဒီတော့ဒီလိုစာရေးပြန်မေးလာတဲ့ကိုတက်နိုင်ထွန်းလဲသူတို့ရက်ွက်ကြီးရွာဖွံ့ဖြိုးရေးအတွက်ဘာလို့ဆက်လုပ်ရမလဲဆိုတာရက်ရွာမှာတာဝန်ရှိတဲ့သူတွေဒါမှမဟုတ်လည်းရက်ရွာမှာဒီဩဇာရှိတဲ့သူတွေနဲ့တိုင်ပင်ပြီးတော့ရှေ့ဆက်ပြီးတော့ရက်ရွာဖွံ့ဖြိုးတိုးတက်ရေးအတွက်လှုံ့ဆော်နိုင်မယ်လို့မျှော်လင့်ပါတယ်နော်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။မြန်မာတချစ်သောရရှင်တွေအတွက်မြန်မာတချင်းလေးတစ်ပုဒ်နဲ့လည်းဆက်ပြီးဖြောပြသွားဖို့ရှိပါတယ်နော်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bami's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။သောရရှင်ကိုမြန်မာတချင်းလေးတပုတ်နဲ့ဖြောပြပေးကြပါရှင်ဒီတချင်းလေးကတချင်းဟောင်းလေးလို့လည်းပြောလို့ရပါတယ်ဒါပေမဲ့အခုကျမှနားထောင်နေသူတွေအတွက်လည်းတချင်းတက်လို့ပြောလို့ရတဲ့တချင်းဖြစ်ပါတယ်ဝိုင်းစုခံသိတည်ဆိုထားတဲ့အချစ်နဲ့လွမ်းဆိုတဲ့တချင်းလေးနဲ့ဒီတပတ်မြစ်တာတေးလက်ဆောင်ပေးကြပါတယ်ဒီတချင်းလေးကတော့ကွဲလွန်သူတေးရစရာကြီးစောပွဲမှုရေးဆက်ခဲ့တဲ့တချင်းဖြစ်ပြီးတော့1989ခုနှစ်တုန်းကအမေခလာတည်ဆိုထားတဲ့တချင်းလေးဖြစ်ပါတယ်မေခလာရဲ့အံ့ရောအံ့ရောဆိုတဲ့တေးဆီရီမှာပါဝင်တဲ့တချင်းဖြစ်ပြီးတော့အဲ့တော့ငါတော့ဘသူဖြက်ဖြက်မပြက်ဘူးဆိုတဲ့တချင်းကောင်းစင်နဲ့မိခလာတီဆူထားခဲ့တာဖြစ်ပါတယ်။ဝိုင်းစုခိုင်တင်ကတော့အချစ်နဲ့အလွမ်းဆိုပြီးတော့ပြန်ပြီးတော့တီဆူထားပါတယ်နော်။အဲ့တော့အခုခေတ်ပုံစံနဲ့ပြန်ပြီးတော့တိခတ်ပြီးတော့တီဆူထားတဲ့ဝိုင်းစုခိုင်တင်ရဲ့အချစ်နဲ့အလွမ်းဆိုတဲ့တချင်းလေးကိုနားဆင်ခံစားကြည့်ပါအောင်နော်
။အချစ်ဆိုရဘဝကိုဖန်ဆင်းတဲ့တလို့အချစ်ဆိုရဘဝကိုဖြက်စီးတဲ့
မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ရှင်။တော်ရရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင
်။နိုင်လို့မင်းချက်ကတိတွေဖြဲလို့ပြီးထွက်မဲ့ချိန်သူပေးခဲ့ဒီလားတော်လုံးဝကျေးဇူးမတင်နိုင်ဘူးကွယ်။မောင်းတော်ရောင်းချစ်တော်ထွက်ဆုံးမောင်းဘယ်သူတားတောင်ချမ်းမှု
မဲဒနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွေမှာနားဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။တမတော်ဘယ်လန်းရွေးမလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရဲ့ရှင
်။ခေဘီနဲ့မြောက်ပိုင်းမှာနေမြေရှင်းလင်းမှုတွေကြောင့်ဒုက္ခသည်6သိန်းကျော်ထွက်ပြေးရတဲ့ဖြစ်ရဟာရိုဟင်ဂျာတွေအပေါ် ethnic cleansing လို့ခေါ်တဲ့လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေကျူးလွန်မှုဖြစ်တယ်ဆိုတာသိသာထင်ရှားတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Red Taylor ဆင်ကနိုဝင်ဘာ22ရက်နေ့မှာတရားဝင်ပြောကြားလိုက်ပါတယ်။ဒါ့အပြင်ဒီကိစ္စမှာတာဝန်ရှိသူတွေကိုအရေးယူဖို့အတွက်လည်းသူကပြောပါတယ်။ဒီပြောကြားမှုဟာရခိုင်ပြည်နယ်မြောက်ပိုင်းကနေမြေရှင်းလင်းမှုနဲ့ပတ်သက်ပြီးမြန်မာတပ်မတော်နဲ့လူငုံရေးဆိုင်ရာတာဝန်ရှိသူတွေကိုသီးသန့်ပြစ်မှတ်ထားတဲ့အရေးယူမှုမျိုးချမှတ်မယ်ဆိုတဲ့အဓိပ္ပာယ်တက်ရောက်စီပါတယ်အလားတူသဘောထားမျိုးပြီးခဲ့တဲ့ရက်ပိုင်းတွေကဗြိတိန်ပြင်သစ်နဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလည်းဖော်ပြပြီးပါပြီတိုက်ဆိုင်တယ်လို့ဆိုရမလားအမေရိကန်နိုင်ငံသားရေးဝန်ကြီးကမြန်မာနိုင်ငံကတာဝန်ရှိသူတွေ ethnic cleansing လုပ်တယ်လို့ပြောဆိုတဲ့တရက်ထဲမှာပဲတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာတရုတ်ဘူစစ်ကော်မရှင်အဖွဲ့ဝင်နဲ့ပူးတွဲစစ်ဦးစီးဌာနစစ်ဦးစီးချုပ်ရဲ့ဖိတ်ကြားချက်နဲ့တရုတ်နိုင်ငံရီချမ်းမြို့ကိုရောက်ရှိနေခြင်းလည်းဖြစ်ပါတယ်နောက်နေ့တွေမှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာတရုတ်နိုင်ငံသမ္မတဘိုးစစ်ကော်မရှင်ဒုက္ခအပါအဝင်ထိပ်ပိုင်ခေါင်းဆောင်အနေနဲ့တွေ့ဆုံပါတယ်တွေ့ဆုံမှုတွေမှာရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာနဲ့ပတ်သက်ပြီးတရုတ်နိုင်ငံဟာမြန်မာတပ်မတော်ဘက်ကရပ်တည်တဲ့အကြောင်းလဲပါဝင်ပါတယ်2015ခုနှစ်လောက်ကအဆင်မပြေဖြစ်ခဲ့တဲ့မြန်မာတပ်မတော်ဟာတရုတ်နိုင်ငံနဲ့ပြန်ပြီးနှိကပ်သွားနိုင်မလားတပ်မတော်ဘယ်လမ်းကြောင်းတွေရွေးချယ်နိုင်မလဲဆိုတာခုတစ်ပတ်လေ့လာသုံးသပ်ကြည့်ကြရအောင်ပါ
တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးကိုပြန်ကြည့်ရင်တရုတ်ကွန်မြူနစ်ပါတီကတရုတ်ပြည်သစ်ထူထောင်တဲ့1949ခုနှစ်တုန်းကပထမဦးဆုံးအသိအမှတ်ပြုတဲ့အထက်မှာမြန်မာနိုင်ငံပါဝင်ပါတယ်။နောက်ပိုင်းကာလတွေမှာလည်းတရုတ်နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးအလွန်ကောင်းခဲ့တာတွေ့နိုင်ပါတယ်။မြန်မာနိုင်ငံဟာနယ်နိမိတ်ချင်းရှေရှေလျားလျားထိဆက်နေတဲ့အိန္ဒိချင်း၄နိုင်ငံထဲမှာတရုတ်နဲ့ပဲနယ်နိမိတ်သက်မဲ့ရေးကိစ္စအောင်မြင်မြင်လုပ်နိုင်တာတွေ့ရပါတယ်။နှစ်နိုင်ငံဆက်ဆံရေးကောင်းမွန်ခဲ့တာတွေဟာမြန်မာနိုင်ငံမှာဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့စစ်အာဏာသိမ်းအုပ်ချုပ်မှုစတင်ပြီး၅နှစ်အကြာ1968ခုနှစ်မှာစတင်ပြတ်ပြားပါတယ်။1968ခုနှစ်ဂျွန်လမှာတရုတ်ဗမာအရေးခင်ဖြစ်ပြီးရန်ကုန်နဲ့နေမြို့အတော်များများမှာတရုတ်လူမျိုးတွေအသက်ခံရအကြမ်းဖက်ခံရတရုတ်စီးပွားရေးတန်ရုံတိုက်ခိုက်ခံရမှုတွေဖြစ်ပေါ်ခဲ့ပါတယ်။ဒီပဋိပက္ခကြီးဖြစ်ပွားပြီးတဲ့နောက်မြန်မာပြည်ပေါက်တရုတ်လူမျိုးအတော်များများမြန်မာပြည်ကနေစွန့်ခွာထွက်ပြေးကြပါတယ်။မြန်မာနိုင်ငံတွင်ခုလိုဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးတရုတ်ကွန်မြူနစ်ပါတီနဲ့တရုတ်အစိုးရခေါင်းဆောင်တွေအတော်လေးစိတ်ဆိုးပါတယ်။ဒီလိုနဲ့တရုတ်နိုင်ငံထဲဝင်ရောက်ခိုလုံနေတဲ့ကချင်စစ်ဘိုနော်ဆိုင်ကိုကန့်ခေါင်းဆောင်ဖုန်ကြားရှင်အပါအဝင်အင်အားစုတချို့ကိုဗမာပြည်ကွန်မြူနစ်ပါတီဘကပအလံအောက်မှစုစည်းပြီး1968ခုနှစ်ဇန်နဝါရီလတရက်နေ့မှာရှမ်းပြည်နယ်ကိုလက်နက်လူသူအင်အားအလုံးရင်းနဲ့ဝင်ရောက်တိုက်ခိုက်စေပါတော့တယ
်။မြန်မာနိုင်ငံထဲကသဘုံတွေကိုဘဂပအလံအောက်မှာစူးစီးတိုက်ခိုက်စေတဲ့ဆိုပေမဲ့တကယ်တိုက်ခိုက်တဲ့စီမှာတရုတ်နိုင်ငံသားဗိုလ်န်တီးယားတပ်ဖွဲ့တွေလည်းအများအပြားပါဝင်ခဲ့လို့တရုတ်နိုင်ငံရဲ့ကျူးကျော်တိုက်ခိုက်မှုလို့လည်းသတ်မှတ်နိုင်ပါတယ်။အဲ့ဒီချိန်ကစတရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးပြတ်ပြားပြီးမြန်မာတပ်မတော်ကလည်းအဲ့ဒီဘဂပသဘုံတွေကိုနှစ်ပေါင်းများစွာတိုက်ပွဲဝင်ခဲ့ရပါတယ်။ဘယ်လိုပဲဖြစ်ဖြစ်1989ဘဂပခေါင်းဆောင်မှုပြိုကွဲပြီးနောက်ပိုင်းတီးကြားအဖွဲ့တွေအဖြစ်ကြံရစ်တဲ့ကိုကန့်ဝမိုင်းလာကချင်တရားတစ်စစ်တွေသားတပ်ဖွဲ့တွေနဲ့အဲ့ဒီချိန်ကမြန်မာစစ်အစိုးရအပြစ်ခတ်ရက်စဲညဉ့်ညံ့ရရပါတယ်တရုတ်နဲ့လည်းဆက်ဆံရေးပြန်တည်ဆောက်လာနိုင်ပြီးကုံသွေးရေးတွေလုပ်ပါတယ်
နောက်ပိုင်းအမေရိကန်အပါအဝင်အနောက်နိုင်ငံတွေကမြန်မာနိုင်ငံအပေါ်စီးပွားရေးအရာအရေးယူတန်းခတ်ပိတ်ဆို့မှုတွေလှုပ်လာတဲ့အခါမြန်မာစစ်အစိုးရဟာတရုတ်အစိုးရနဲ့အတော်လေးနှိစက်သွားခဲ့ပါတယ်။ဒီလိုနဲ့ဗိုလ်ချုပ်မှုကြီးတန်းရွှေအုပ်ချုပ်တဲ့စစ်အာဏာရှင်အစိုးရလက်ထက်တစ်လျှောက်လုံးကုလသမဂ္ဂနဲ့နိုင်ငံတကာမျက်နှာစာမှာတရုတ်အစိုးရဟာစစ်အစိုးရကိုအကာအကွယ်ပေးရင်းမြမတန်ရန်စာတထုတ်ယူတာတွေရင်းနှီးမြှုပ်နှံတာတွေကုန်သွယ်တာတွေအကြီးအကျယ်လုပ်နိုင်ခဲ့ပါတယ်။ဒီလိုမြမတက်မတော်နဲ့တရုတ်နိုင်ငံသားကကောင်းမွန်နီးစပ်နေတဲ့ဆက်ဆံရေးဟာ2015ခုနှစ်သမရဦးသိန်းစိန်အစိုးရလက်ထက်မှာအကြီးအကျယ်ပြန်ပြီးပျက်စီးသွားခဲ့ပြန်ပါတယ်။အကြောင်းကတော့2009ခုနှစ်မှာမြမတက်မတော်ကတိုက်ခိုက်မောင်းထုတ်ထားတဲ့ဖုံချရှင်ဦးဆောင်တဲ့ကိုကန့်တပ်ဖွဲ့တွေဟာတရုတ်နယ်စပ်မှာရုတ်တရက်ပြန်ပေါ်လာပြီးမြမတက်မတော်ကိုအသေးပြောက်အထိခိုက်အကြအဆုံးများအောင်တိုက်ခိုက်ခဲ့လို့ပါပဲ။အဲ့ဒီနောက်တရုတ်တပ်မတော်ကမြန်မာနယ်စပ်မှာစစ်အင်အားပြတာတဲ့အထိအခြေအနေတင်းမာခဲ့သလိုမြန်မာတပ်မတော်ခေါင်းဆောင်တွေကလည်းတရုတ်နိုင်ငံအပေါ်မယုံကြည်မှုနဲ့မုန်းတီးမှုတွေပေါက်ဖွားလာစေခဲ့ပါတယ်။အခုတော့အခြေအနေတွေတမျိုးတပုံဖြစ်လာပြန်ပါပြီ။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့ပြဿနာတွေနဲ့ပတ်သက်ပြီးမွတ်စလင်6သိန်းလောက်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံတွေပြေးဝင်သွားတဲ့ကိစ္စအပေါ်အမေရိကန်ပြည်ထိုင်ပြင်သစ်နဲ့ဥရောပနိုင်ငံတွေကမြန်မာတပ်မတော်အပေါ်အပြစ်တင်လာပြန်ပါပြီ။အရင်နှောင်းကလိုနိုင်ငံအပေါ်စီးပွားရေးတန်ခတ်ပိတ်ဆို့တာလုပ်မဲ့အစားတက်မတော်နဲ့လုံခြုံရေးတာဝန်ရှိသူတချို့ကိုပြစ်မှတ်ထားအရေးယူဖို့ပြင်ဆင်နေကြပါပြီ။ဒီအချိန်နှီးမှာတရုတ်နိုင်ငံကလည်းလက်မနှေးပါဘူး။ရခိုင်ပြည်နယ်မြောက်ပိုင်းအရေးမြန်မာအစိုးရနဲ့တက်မတော်ဘက်ရက်တီပြရင်မြန်မာကိုကူညီမယ်လို့ကတိတွေပေးနေပါပြီ။တရုတ်နိုင်ငံတက်မတော်ခေါင်းဆောင်တွေနဲ့တာဝန်ရှိသူတွေကလည်းနှစ်နိုင်ငံတက်မတော်နှစ်ရက်ပူးပေါင်းဆောင်ရွက်မှုမြှင့်တင်ဖို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုပြောဆိုစည်းရုံးနေပါပြီ။ဒီနေရာမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တက်မတော်ခေါင်းဆောင်တွေအတွက်ရွေးစရာလမ်းကြောင်းတစ်ခုပေါ်ပေါက်လာပါတယ်
။တခုကတော့အရင်စစ်ဆေးရလက်ထက်တုန်းကလိုပဲဒိုးတွေလောက်တာဘာမှမမှားဘူး။အမေရိကန်နဲ့အနောက်နိုင်ငံကအရေးယူခြင်းလဲယူတရုတ်ရဲ့ကာကွယ်နဲ့ဆက်ပြီးရပ်တည်မယ်ဆိုတဲ့လမ်းဖြစ်ပါတယ်။နောက်တစ်လမ်းကတော့ရခိုင်ပြည်နယ်မြောက်ပိုင်းအရေးမှာအစိုးရနဲ့ပူးပေါင်းဖြည့်ရှင်းပြီးပိတ်ဆို့အရေးယူတဲ့နိုင်ငံတွေအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းနဲ့ဆွေးနွေးညှိနှိုင်းပိတ်ဆို့အရေးယူမှုကနေလွတ်ကင်းအောင်ကြိုးစားတာတရုတ်တပ်မတော်နဲ့ဒီမကအင်အားကြီးအနောက်နိုင်ငံတပ်မတော်တွေနဲ့ပါဆက်ဆံရေးကောင်းအောင်မဖြစ်မနေစူးစမ်းတာမျိုးပဲဖြစ်ပါတယ်တပ်မတော်ခေါင်းဆောင်တွေအနေနဲ့တပ်မတော်တရားလုံးအတွက်တိုင်းပြည်အတွက်အကျိုးဖြစ်ထွန်းစေမဲ့ကောင်းမွန်တဲ့လမ်းကိုရွေးချယ်သင့်ပါကြောင်းတင်ပြလိုက်ရပါတယ
်ခုစစ်သူအောင်မြင်ရပြည်တွင်သတင်းတုံ့တက်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနေ့ပိုင်းတွေမှာပုံမှန်နားဆင်နိုင်ပါတယ်ရှင်အခုနောက်ဆုံးကြနေသေးတဲ့ကိုငင်းချမ်းနဲ့ရှားဖောင်တို့စီစဉ်တင်ဆက်ပေးနေကြတဲ့ကမ္ဘာတလွှထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနှาศင်ကြရအောင်ပါရှင
်အသက်60ရွယ်ကနေဒါနိုင်ငံမှာသူဟာငင်းချမ်းရေးမြစ်တာတရားနဲ့စာနာစိတ်တွေကိုလှုံ့ဆော်အားပေးတဲ့အနေနဲ့နော်ဝေနိုင်ငံအော့စလိုမြို့ကနေတူးတဲ့ကာယက်လီလော့ခတ်ခဲ့တာမှာဂရိနိုင်ငံအေသင်းမြို့ကစိတ်ကန်တစ်ခုကိုရောက်ရှိသွားပါတယ်ကနေဒါနိုင်ငံဗန်ကူးဗားမြို့ကကရလေလောဝါဒနာရှင်မတ်ခ်ဖန်မန်ဟာရက်ပေါင်း183ရက်ကြာပင်လယ်တွေမြစ်တွေရေလက်ကြားတွေနဲ့ဥရောပ15နိုင်ငံကိုဖြတ်ပြီးကီလိုမီတာ9400ကီကိုဧပြီလကတည်းကသွားခဲ့တာပါ Peace Fry လို့နာမည်ပေးထားတဲ့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့ကိုတည်ထောင်ထားသူလည်းဖြစ်ပြီးတော့မြို့ပေါင်းစုံကလူတစ်ဖက်သားကိုအကူအညီပေးခဲ့ကြတဲ့သူတွေအတန်တိတ်တရေကောင်းတွေကိုရှာဖွေပြီးသူကိုယ်ပိုင်ငွေနဲ့အလှရှင်တွေကလှူဒန်းထားတဲ့ငွေကြေးတွေကိုစုအဖြစ်လိုက်လံချီးမြှင့်ခဲ့တာပါဒေသခံလူအဖွဲ့အစည်းနဲ့ကျောင်းတွေရဲ့အကူအညီတွေနဲ့အဲ့ဒီလိုသူရဲကောင်းတွေကိုရှာဖွေခဲ့တာဖြစ်ပြီးတော့စာနာစိတ်နဲ့တစ်ဖက်သားကိုကူညီတာအကျိုးအများကြီးရှိတာကိုသတင်းစကားပေးတင်တဲ့အတွက်ကြောင့်အခုလိုလှုပ်ဆောင်ရတာပါလို့သူကပြောပါတယ်အရွယ်ရောက်နေပြီဖြစ်တဲ့ကလေး3ယောက်အဖေ Funman ဟာခရီးစဉ်ပြီးဆုံးချိန်မှာတော့အလေးချိန်15ကီလိုလောက်လျော့ကျသွားပြီးအခက်ခဲပေါင်းစုံလမ်းတစ်လျှောက်ကြုံခဲ့ရပါတယ်။တခါတလေမှာတော့လမ်းမှာကူညီတဲ့သူတွေရှိခဲ့ပြီးများသောအားဖြင့်တော့လှင်းနဲ့ယာယီရွက်ဖြင့်တဲတွေထဲမှာတယောက်ထဲအိတ်ခဲ့ရပါတယ်။တယောက်ထဲအားငယ်တဲ့အချိန်မှာအခုလိုကြိုးပမ်းမှုကိုရပ်ပြဖို့ခဏခဏစဉ်းစားခဲ့ပေမဲ့လည်းနောက်ဆုံးမှာတော့ထောင်တောင်းချီတဲ့ရွှေပြောင်းအခြေကျနေထိုင်သူတွေကူညီခဲ့တဲ့ဂရိနိုင်ငံကိုအတိအမှတ်ပြုတဲ့အနေနဲ့အေသင်မြို့ကိုအရောက်သွားခဲ့တာပါရှင်။
အိန္ဒိယနိုင်ငံစစ်တပ်ဟာကမ္ဘာစံချိန်တိမ်ဂျိုးပန်းမှုတစ်ခုအနေနဲ့မော်တော်ဆိုင်ကယ်ပေါ်မှာလူ58ယောက်လိုက်ပါစီးနင်းပြခဲ့ပါတယ်စစ်တပ်ထောက်ပံ့ပို့ဆောင်ရေးတပ်ဖွဲ့ဖြစ်တဲ့ ASC တပ်ဖွဲ့ကဒ Tornado လို့နာမည်ပေးထားတဲ့ Stand အဖွဲ့ကလုံပြခဲ့တာပါ။အိန္ဒိယနိုင်ငံတော်အလံအယံဝစ်ဆင်ထားတဲ့စစ်သားတွေကအင်ဂျင်မြင်းကောင်ရေအား 500cc ရှိတဲ့ Royal Enfield Cycle ပေါ်တယောက်ချင်းဘေးနှစ်ဖက်ကနေတွေ့တဲ့စီးနှင်းပြခဲ့တာပါ။တောင်ပိုင်းဘန်ဂါလူးရူးမြို့ရန်လန်ဟန်ကာလေတဲ့အခြေဆိုင်စခန်းလေငွင်းထဲမှာပြုလုပ်ခဲ့တာဖြစ်ပြီးတော့ 1.2 ကီလိုအကွာအဝေးကိုစီးပြခဲ့ပါတယ်။ဂင်းနစ်ကမ္ဘာစံချိန်လင်ကာစံချိန်နဲ့ထူးခြားတဲ့ကမ္ဘာစံချိန်စာအုပ်တွေမှာမှတ်တမ်းဝင်ဖို့စူးစမ်းခဲ့တာပါ။အစားအသောက်တွေကိုတေချာစီစဉ်စားတောက်ခဲ့ရပြီးတော့6လလောက်အချိန်ယူလေ့ကျင့်ပြီးအခုလိုတတရအချိန်မြောက်ကြိုးပမ်းမှုမှာလူ58ယောက်လိုက်ပါစီးနှင်နိုင်ခဲ့တာပါ။1982ကစတင်ဖွဲ့စည်းခဲ့တဲ့တော်နေတို့အဖွဲ့အတွက်အခုလိုစံချိန်မှတ်တမ်းဝင်မှုဟာအခု20မြောက်ဖြစ်ပြီးတော့သူတို့2010မှာတင်ထားတဲ့လူ54ယောက်စိုက်ကယ်ပေါ်လိုက်ပါစီးနှင်တဲ့စံချိန်ကိုချိုးနိုင်လိုက်တာပ
ါ။ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။ခုထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်အစဆုံးကိုမနေ့၈နိုင်ကနေ၉နိုင်အထိတစ်ချိန်နေ့လည်း၁၂နိုင်ကနေနေ့ကင်းတနအီအထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်။အခုတနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြေညာပေးပါအောင်မရှင
်။ဤကျဉ်းနိုင်ငံဆန်းနဲ့ဒေသမှာရှိတဲ့ပြည်ချောင်းတစ်ခုမှာဝတ်ပြုဆူတောင်းနေကြသူတွေကိုအကြမ်းဖက်သမားတွေကဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း305ဦးသေဆုံးပြီး128ယောက်လောက်ထိခိုက်ဒဏ်ရာရခဲ့တဲ့လောက်ကျန်တပ်ဖြတ်ခံရမှုကြောင့်တိုင်းပြည်မှာဝမ်းနည်းပူဆွေးမှုတွေဖြစ်ပေါ်နေပေမဲ့နှစ်စဉ်ကျင်းပမယ်ဖြစ်တဲ့တမန်တော်မူဟာမက်ရဲ့မွန်းနေ့ပွဲတော်ကိုစီစဉ်ထားတဲ့အတိုင်းဤကျနိုင်ငံတော်ဝန်ကျင်းပသွားမယ်လို့ဆူဖီမွတ်စလင်ဘာသာဝင်တွေကပြောကြားလိုက်ကြပါတယ်။ကျူဘာနိုင်ငံမှာဒေသန္တရအုပ်ချုပ်ရေးဆိုင်ရာရွေးကောက်ပွဲတွေကျင်းပနေပါတယ်။ဒါဟာကွယ်လွန်သူကျူဘာခေါင်းဆောင်ဟောင်းဖီဒယ်ကက်စထရိုရဲ့အုပ်ချုပ်မှုရန်တရားကိုအဆုံးသတ်စေမဲ့ပထမဆုံးရွေးကောက်ပွဲလည်းဖြစ်ပါတယ်။လက်ရှိအနာယာကွန်မြူနတီပါတီကကြီးကြပ်ဆောင်ရွက်နေတဲ့ဒီရွေးကောက်ပွဲတွေကိုတော့ခေါင်းဆောင်ဟောင်းကက်စထရိုကွယ်လွန်သွားခြင်းတစ်နှစ်ပြည့်ပြီးနောက်တစ်နှစ်မှာကျင်းပတာလည်းဖြစ်ပါတယ်။ပိုယဟမင်းကြီးဖရန်စစ်ဟာဒီကနေ့တင်းနေလာနေမှာမြန်မာနိုင်ငံကိုပထမဆုံးကြည်ရောက်ရှိမှာဖြစ်ပြီးအခုအတန်လွတ်နေတဲ့အချိန်မှာပဲပိုယဟမင်းကြီးဖရန်စစ်ဟာဗာတီကန်နန်းတော်ကနေရောမမြို့ကိုရောက်လာပြီးတော့ခီးတထောက်နားနေတယ်လို့သိရပါတယ်။မြန်မာနိုင်ငံမှာနိုဝင်ဘာလ29ရက်နေ့ကနေ30ရက်နေ့အထိ4ရက်ကြာနေထိုင်မှာဖြစ်ပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့ဒုက္ခသည်အရေးအတွက်နေ့စဉ်နဲ့အမျှပုံများလာတဲ့အတွက်ဆန္ဒရေးခါပြတ်တောက်မဲ့အရေးနဲ့ဒုက္ခသည်တွေဆွေးနေကြပါတယ်ဒုက္ခသည်တွေကိုနေရပြန်ပို့ရေးသဘောတူညီချက်တစ်ခုကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့အကြားနိုဝင်ဘာလ24ရက်နေ့ကလက်မှတ်ရေးထိုးခဲ့ပြီးဖြစ်ပေမဲ့လည်းနောက်ထပ်ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ကိုရောက်လာနေကြဆဲဖြစ်ပါတယ
်နိုဝင်ဘာလ29ရက်ဗီအိုအမေရိကန်တန်ရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြေညာပေးသွားတာပါဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကမန်အင်ဂျင်နီယာဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ဒါရက်စမစ်ဖြစ်ပါတယ်ရှင်တနင်္လာနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖန်ယူနိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန့်ချမ်းမြေ့ကြပါစေ။ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွန်ညိုပါရှင်။
This program has come to you from the Voice of America, Washington.